Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်တိုင်းရဲ့2022ခုနှစ်နိုဝင်ဘာလ20ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ကျွန်တော်တို့အခုဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မအခင်ပြတ်တပါဒီမနက်ခင်းသတင်းတွေကိုကိုစုံမိုးကျော်နဲ့တူပြပြပေးမှာပါအမေရိကန်ကထိန်းချုပ်ထားတဲ့အာဖဂန်နစ္စတန်နိုင်ငံရဲ့ပြည်ပအရန်ငွေ6ဘီလီယံခွဲကိုပြန်ပြီးတော့ဖျက်ရှားပေးဖို့အတွက်တာလီဘန်တွေရဲ့တောင်းဆိုမှုမှာအချက်လက်တွေကိုလိုသလိုဆွဲဖော်ပြထားတယ်လို့အမေရိကန်ကတုံ့ပြန်လိုက်ပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးဟာအရှိလေပိုင်းဒေတာကိုတွားရောက်နေတယ်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီးကလည်းအာဖရိက3နိုင်ငံကိုခီးထွက်နေပါတယ်ပိုလန်နဲ့ဘယ်လာရုစ်နိုင်ငံနှစ်နိုင်ငံချမ်းနေဆက်အခြေအနေဟာတိတ်ကိုဆိုးဝါးနေတယ်လို့နေတိုးအထွန်းရေးမှူးချုပ်ကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုညာဝင်းရောင်းရင
်ဟုတ်ကဲ့ပါခင်ဗျာမြန်မာစစ်ကောင်စီအတွက်အကြီးကားဝင်ငွေလမ်းကြောင်းဖြစ်တဲ့ရေနံသဘာဝတန်ငွေနဲ့ပတ်သက်တဲ့ငွေလွှဲပြောင်းမှုတွေကိုဖိတ်ဆို့အရေးယူဖို့ HRW အဖွဲ့ကတိုက်တွန်းလိုက်ပါတယ
် The Burmese military needs money. The more money they have, the more guns they can buy.Yeah, it supports the military.
HRW ရဲ့အာရှရေးရာဒါရိုက်တာ John Shifton ပြောကြားသွားတာဖြစ်ပါတယ်။ဒီအကြောင်းနဲ့အတူ2022ခုနှစ်နိုင်ငံတကာသတင်းလွတ်လပ်ခွင့်စုပေးပွဲအကြောင်းကိုလည်းတင်ဆက်မှာဖြစ်တယ်လို့မကွေးတိုင်းစောနယ်မှာစစ်ကောင်စီတပ်ကလေကြောင်းကနေတိုက်ခိုက်နေပါတယ်။တခါထိုင်းနိုင်ငံအချင်းထောင်ကနေမြန်မာတူထွက်ပြေးလွတ်မြောက်သွားပါတယ်။စတဲ့အကြောင်းတွေတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုကြားရမှာပါ။အခုရင်ဆုံးတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုဇော်မိုးကျော်တို့ပြောပြပေးပါအောင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံမှာစစ်ပွဲနဲ့လူသားချင်းစာနာမှုဆိုင်ရာအချက်အလက်တွေရင်ဆိုင်နေတဲ့အချင်းချင်းနဲ့ပတ်သက်ပြီး American Congress လွှတ်တော်ကိုတာလီဘန်တွေစာရေးသားပန်ကြားရမှာအချက်လက်တွေကိုလိုသလိုဆွဲဖော်ပြထားတယ်လို့အမေရိကန်ကတုံ့ပြန်လိုက်ပါတယ်။အာဖဂန်နိုင်ငံမှာတာလီဘန်တွေဩဂုတ်လလည်းကတကြော့ပြန်အာဏာရခဲ့ပြီးတဲ့နောက်အာဖဂန်ရဲ့ပြည်ပအရန်ငွေဒေါ်လာ6ဘီလီယံခွဲကိုအမေရိကန်ကထိန်းချုပ်ခဲ့တာဖယ်ရှားပြီးစီးပွားရေးတန်ခတ်မှုတွေအဆုံးသတ်ဖို့အတွက်အမေရိကန်လွှတ်တော်အမတ်တွေကိုတာလီဘန်တွေကဗိုလ်တပူးနေမှာအိတ်ဖွင့်ပေးစာရေးသားခဲ့တာပါ။ပိတ်ဆို့တန်ခတ်မှုတွေနဲ့နိုင်ငံတကာဗန္ဒာရေးထောက်ပံ့တွေမရတဲ့အတွက်အကူအညီအားထားနေရတဲ့အာဖဂန်စီးပွားရေးပြိုကွဲရာကြောင်းတာလီဘန်နိုင်ငံချိုင်းဝန်ကြီးအမီယာခန်မော်တာကီကရေးသားခဲ့တာပါတာလီဘန်တွေလက်ထက်မှာအစွတ်ဝန်ထမ်းတွေကိုလစာမပေးနိုင်တယ်လို့လိုအပ်တဲ့ကုန်ပစ္စည်းတွေလည်းပြည်ပကမတင်သွင်းနိုင်မဲ့ဖြစ်နေပါတယ်အာဖဂန်ဆိုင်အမေရိကန်အထူးကိုယ်စားလှယ်သောမတ်စ်ဝက်စ်ကတော့အာဖဂန်နိုင်ငံမှာတာလီဘန်တွေမထိန်းချုပ်ခင်ကတည်းကကိုဗစ်ကရောဂါခန့်တန်ကိုရောနှစ်နှစ်ချီရဲ့မိုးကောင်ရေရှားမှုစစ်ဖြစ်နေမှုတွေကြောင့်စီးပွားရေးရောလူသားစာနာမှုအခြေအနေပါအတော်ဆိုးဝါးနေရတယ်လို့ပြောပါတယ်တကယ်လို့တာလီဘန်တွေကအမေရိကန်ထောက်ခံပံ့ပိုးပေးနေတဲ့အာဖဂန်အရင်အစိုးရနဲ့ညှိနှိုင်းမှုမလုပ်ဘဲစစ်တပ်အာဏာသုံးအုပ်ချုပ်နေမှဆိုရင်အခြေခံဝန်ဆောင်မှုတွေပါဝင်လူသားစာနာမှုမဟုတ်တဲ့နိုင်ငံရေးချက်အကူအညီတွေကိုရပ်ဆိုင်းပြစ်မှာဖြစ်ကြောင်းပြောတယ်လို့အမျိုးသမီးတွေ main clay တွေလူနည်းစုတွေရပိုင်ခွင့်ကိုလေးစားဖို့အဖွဲ့အားလုံးပါဝင်တဲ့အစိုးရတက်ဖွဲ့စည်းဖို့နဲ့အကြမ်းဖက်ဝါဒတိုက်ဖျက်မှုလုံးမှတည်ဝင်အတိမတ်ပြူတာပံ့ပိုးတာတွေကိုလှုပ်ပေးမယ်လို့လည်းပြောပါတယ်
အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ဟာအရှေ့လက်ပိုင်းဒေသလုံခြုံရေးဆိုင်ရာကိစ္စရပ်တွေအတွက်တောက်ကြနေမှာဘာရင်နိုင်ငံကိုရောက်ရှိသွားပါတယ်။ဘာရင်နိုင်ငံမှာကျင်းပမဲ့နိုင်ငံတကာမဟာဗျူဟာလေးလာရေးဌာန IISS နှစ်ပတ်လည်ညီလာခံကိုကာကွယ်ရေးဝန်ကြီး Austin တက်ရောက်မှာဖြစ်ပြီးကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေနဲ့ဒေသရင်းလုံခြုံရေးနဲ့တည်ငြိမ်ဆိုင်ရာကိစ္စရပ်တွေပုံမတိုးတက်ခိုင်မာလာအောင်လှုပ်ဆောင်ရမှာအမေရိကန်ရဲ့ဥဆောင်မှုအခမ်းကဏ္ဍစာရာတွေကိုခိုင်မာအောင်ဆောင်ရွက်မဲ့အမေရိကန်မူဝါဒကိုထပ်မံတည်ပြုပြောကြားဖို့ရှိပါတယ် WISS မဟာဗျူဟာလေ့လာရေးဌာနရဲ့ဆွေးနွေးပွဲမှာအရှေ့လက်ပိုင်းဒေသကကာကွယ်ရေးဝန်ကြီးတွေတမရော်ကာကွယ်ရေးဦးစီးချုပ်တွေနဲ့အခြားအဆင့်မြင့်အစိုးရအရာရှိကြီးတွေတက်ရောက်ကြမှာဖြစ်ပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ဟာအာရဗ်စော်ဘွားများနိုင်ငံ UAE ကိုဆက်လက်ထောက်ခံမှာဖြစ်ပြီး UAE အစိုးရအဆင့်မြင့်အရာရှိတွေနဲ့နိုင်ငံကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ပါတယ်ကာဝေးဝင်ကြီးရဲ့အရှိလက်ပိုင်းခီးစဉ်အတွင်းဆွေးနွေးပွဲတိုင်းမှာအီရန်နိုင်ငံနဲ့ပတ်သက်ပြီးဦးစားပေးဆွေးနွေးသွားမှာဖြစ်ပါတယ
်။အာဖရိကတုံးနိုင်ငံကိုခီးထွက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထနီဘလင်ကင်ကအာဖရိကတိုက်နိုင်ငံတွေနဲ့မဟာမိတ်ဆက်ဆံရေးခိုင်မအောင်တိစောက်ဖို့အတွက်တောက်ကြံတွေကနိုင်ဂျီးရီးယားနိုင်ငံခီးစဉ်မှာပြောကြားလိုက်ပါတယ်
။ The United States wants to strengthen our partnerships across Africa in ways that serve your interests, our interests.
အပြန်အလှန်အကျိုးစီးပွားအတွက်တမကကမ္ဘာတစ်လွှားကပြည်သူတွေအတွက်ပါအားထားနေရတဲ့အာဖရိကတိုက်မှာမိဖက်ဆက်ဆံရေးတွေခိုင်မာလာစေဖို့အမေရိကန်ကလိုလားပါတယ်လို့ဝန်ကြီးပြန်ကင်ကပြောပါတယ်။အမေရိကန်ရဲ့ပြိုင်ဘက်တရုတ်စီကပြည်ပအကူအညီတွေရနေတဲ့အာဖရိကတိုက်မှာအမေရိကန်ရဲ့ဩဇာတိုးလာစေဖို့အတွက်ကြိုးစားတဲ့အနေနဲ့အာဖရိကခီးထွက်နေတဲ့ဝန်ကြီးပြန်ကင်ကအမေရိကန်ပြည်ထောင်စုဟာအာဖရိကနိုင်ငံတွေကိုဒန်းတူမိဖက်နိုင်ငံတွေဖြစ်နေရှုမြင်ကြောင်းလည်းပြောကြားခဲ့ပါတယ်။အခုချိန်ကအာဖရိကကိုပထဝီနိုင်ငံရေးအရလက်အောက်ခံဖြစ်တဲ့ဆက်ဆံတာမျိုးရပ်ပစ်ပြီးတကယ့်မဟာမိတ်ဖြစ်ဆက်ဆံမှုစတင်ရမယ်အချိန်တန်ပြီလို့ဝန်ကြီးပြန်ကင်ကနိုင်ဂျီးရီးယားနိုင်ငံအဘူဂျာမှာသမ္မတဘိုင်ဒင်အစိုးရအဖွဲ့ရဲ့အာဖရိကဆိုင်ရာမူဝါဒကိုချပြချိန်မှာပြောပါတယ်။၅ရက်ကြာအာဖရိကခီးထွက်လာတဲ့ဝန်ကြီးပြန်ကင်ဟာနိုင်ဂျီးရီးယားမှာမင်းငွန်းပြောခဲ့ပြီးတဲ့နောက်နောက်ဆုံးခီးစဉ်ဖြစ်တဲ့ဆင်နီဂေါကိုရောက်သွားပြီးဖြစ်ပါတယ်။အဲဒီမှာဆင်နီဂေါသမ္မတနဲ့တွေ့ဆုံမှာလည်းဖြစ်ပါတယ
်။အမေရိကန်နဲ့တရုတ်ကြားစီးရေးတင်းမာမှုတွေရော့ကျသွားစေဖို့ဆွေးနွေးနေတာဟာအစာပြုတ်အဆင့်မှာသာရှိနေတဲ့အကြောင်းအမေရိကန်လုံခြုံရေးဆိုင်ရာအစိုးရအရာရှိတူကပြောဆိုပါတယ်တရုတ်နိုင်ငံဘက်ကအလေးနဲ့ဘယ်လောက်ထားတယ်ဆိုတဲ့အပေါ်မှာစမ်းသပ်မှုတစ်ခုဖြစ်လိမ့်မယ်လို့လဲအင်ဒိုပစိဖိတ်ဒေသဆိုင်ရာအမေရိကန်အမျိုးသားလုံခြုံရေးကောင်စီညှိနှိုင်းရေးအရာရှိခတ်ကမ်ဘဲကတောက်ကြနေမှာပြောဆိုလိုက်တာပါအတင်းအဆောင်ပကံဖြစ်နိုင်တဲ့နျူကလ িয়ার လက်နက်အရေးစိုက်ဘာအင်တာနက်နဲ့အာကာသအရေးအရာဆိုင်ရာကိစ္စတွေနဲ့ပတ်သက်လို့ဆွေးနွေးဖို့ရည်ရွယ်ထားကြောင်းအွန်လိုင်းဆွေးနွေးပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်အလားလာရှိတဲ့ဆွေးနွေးပွဲတွေလက်တွေ့ဖြစ်လာဖို့သတိထားဆောင်ရွက်နေကြောင်းကိုလည်းပြောပါတယ်။တရုတ်သမ္မတဘက်ကလည်းဆွေးနွေးဖို့ပြင်ဆင်ထားတဲ့သဘောမျိုးပြောဆိုထားပေမဲ့ဘလောက်အလေးနဲ့ထားတယ်လဲဆိုတဲ့စမ်းသပ်မှုဖြစ်လိမ့်မယ်လို့အမေရိကန်အစိုးရလုံခြုံရေးအရာရှိခတ်ကမ်ဘန်ကပြောဆိုပါတယ်ခင်ဗျာ။
အမေရိကန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါရှင
်ဗီယူအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ပိုလန်နဲ့ဘဲလာရုစ်နှစ်နိုင်ငံကြားနယ်စပ်ဒေသအခြေအနေဟာအထူးစိုးရိမ်စရာဖြစ်နေတယ်လို့ဒေသရင်းနေတိုးမဟာမိတ်နိုင်ငံတွေအတွက်အဖွဲ့ကြီးကနေအကူအညီပေးဖို့အတွက်အသင့်ရှိနေတယ်လို့နေတိုးအတွင်းရေးမှူးချုပ်ယန်စတိုရန်ဘတ်ကတောက်ကြနေမှာပြောကြားလိုက်ပါတယ
် The situation at the border of Belarus with Poland but also Lithuania and Latvia is deeply concerning.
ဘယ်လာရုစ်နဲ့ပိုလန်နှစ်နိုင်ငံနယ်စပ်ဒေသကအခြေအနေတမကလစ်တူရေးနီးယားနဲ့လတ်ဗီးယားအခြေအနေကလည်းအထူးစိုးရိမ်ရတဲ့အနေအထားမှာရှိနေပါတယ်။အာနာရှင်လူကာရှန်ကိုအစိုးရကတခြားနိုင်ငံတွေကိုဖိအားပေးပြီးခံနိုင်အားနဲ့လူလူကိုအတုံးချနေတာဟာဘယ်သူမှဂိမဆိုင်တဲ့လူမဆန်တဲ့လုပ်ရဖြစ်ပါတယ်။ထိခိုက်ခံစားနေရတဲ့အဖွဲ့ဝင်နိုင်ငံတွေနဲ့အတူနေတိုးကနေတသားတည်းရပ်တည်ပြီးအကူအညီတွေပေးသွားမှာဖြစ်ကြောင်းပြောသွားတာပါ။အထူးရေးမှူးချုပ်စတိုတန်ဘတ်ကဂျာမနီနိုင်ငံဘာလင်မြို့မှာဝန်ကြီးချုပ်အင်္ဂလာမာကတ်အပြင်ဒီနယ်စပ်ပြဿနာနဲ့ရင်ဆိုင်နေရတဲ့နေတိုးအဖွဲ့ဝင်နိုင်ငံတွေနဲ့တွေ့ဆုံစဉ်မှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ဘယ်လာရုစ်သမ္မတအလက်ဇန်ဒရာလူကာရှန်ကိုအစိုးရဟာအရှေ့လယ်ပိုင်းဒေသအာဖဂန်နစ္စတန်နဲ့အာဖရိကဒေသကအများစုပါဝင်တဲ့ရွှေ့ပြောင်းအခြေချသူတွေကိုဘယ်လာရုစ်ကိုလာဖို့ဖိတ်ခေါ်ပြီး EU ဥရောပသမဂ္ဂနိုင်ငံတွေကိုသွားဖို့ပိုလန်နယ်စပ်ကိုတွန်းလှန်နေတယ်လို့ပိုလန်ကရော EU ကပါဆွဆွဲနေပါတယ်။ဘယ်လာရုစ်ကတော့ဒါမဟုတ်မှန်ပါဘူးလို့ညင်းဆိုပါတယ်။
ဩစတြေးလျနိုင်ငံမှာကိုဗစ်ကူးစက်မှုနှုန်းပြန်လည်မြင့်တက်လာနေတဲ့အတွက်တနင်္လာနေ့ကစပြီးတနင်္ဂနွေလုံးကိုလော့ဒ်ဒေါင်းကန့်သတ်မှုအမိန့်ပြန်လည်ချသွားမှာဖြစ်ကြောင်းတောက်ကြနေတဲ့ဝန်ကြီးချုပ်အလက်ဇန်ဒါရှင်လင်ဘတ်ကပြောကြားပါတယ်။သွားလာမှုချုပ်ချက်ကန့်သတ်တဲ့အမိန့်ကို10ရက်ကနေ20ရက်လောက်အထိပြဋ္ဌာန်းနိုင်ပြီးတော့ဒီအမိန့်ဟာဒီဇင်ဘာလ13ရက်နေ့အထိအကျိုးဝင်ပါတယ်။ဒါအပြင်ဖေဖော်ဝါရီလ1ရက်နေ့နောက်ဆုံးထားပြီးတနင်္ဂနွေလုံးကာကွယ်ဆေးမထိုးမနေရအမိန့်ကိုလည်းကျင်ညာခဲ့ပါတယ်။ဩစတြေးလျနိုင်ငံမှာတိုင်းပြည်လူဦးရေ 64.1% ရာခိုင်နှုန်းကာကွယ်ဆေးထိုးထားပြီးဖြစ်ပါတယ်။ဩစတြေးလျပထမဆုံးလော့ခ်ဒေါင်းပြန်ချတဲ့ဥရောပနိုင်ငံဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဂျာမနီနိုင်ငံမှာလည်းကိုဗစ်ကူးစက်မှုတွေပြန်လည်ဆိုးဝါးလာပြီးအမျိုးသားအရေးပေါ်အခြေအနေဆင်းကိုရောက်ရှိနေတဲ့အတွက်ပြန်လည်ရော့ကျသွားအောင်အရေးပေါ်ဆောင်ရွက်မှုတွေလှုပ်ဆောင်ဖို့ကျန်းမာရေးဝန်ကြီးဌာနအကြီးအကဲတွေကတောက်ချနေမှာပြောကြားထားပါတယ်။ကာကွယ်ဆေးထိုးပြီးသားသူတွေအပါအဝင်အားလုံးကိုလော်ဒေါင်းကတ်တတ်မှုတွေလိုအပ်ပါကပြုလုပ်သွားဖို့ကိုလည်းကျမ်းမာရေးတာဝန်ရှိသူတွေပြောဆိုထားပါတယ်
။က Pfizer နဲ့ Moderna COVID-19 ကာကွယ်ဆေးတွေကို American တွေလူကြီးအားလုံးအတွက် booster shot အဖြစ်ထိုးနှံဖို့အတွက် American အစားစာနဲ့ဆေးဝါးစီမံခန့်ခွဲဌာန FDA ကတောက်ကြမ်းနဲ့မှအရေးပေါ်အသုံးခွင့်ချထားပေးလိုက်တယ်လို့ CDC ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကလည်း COVID-19 အဖြစ်ထိုးဆေးကိုအသက်18နှစ်နဲ့အထက်တွေမှာထိုးနှံဖို့ CDC အကြံပေးအဖွဲ့ကတောက်ကြမ်းနဲ့မှတင်းကြီးတင်းညွတ်ထဲမဲခွဲဆုံးဖြတ်လိုက်ပါတယ်ကူးစက်မှုတိုးလာနေတဲ့ COVID-19 ကာယောဂါတိုက်ဖျက်ရေးအတွက် American နိုင်ငံတွင်းကပြည်내အနည်းဆုံး10ခုလောက်မှာအားဖြင့်ထိုးဆေးထိုးတဲ့အစီအစဉ်ခွင့်ပြုခဲ့တဲ့နောက်ဒီကာဝယ်ဆစ်ထုတ်တဲ့ကုမ္ပဏီတွေက FDA ခွင့်ပြုချက်ကိုကျင်ညာခဲ့တာဖြစ်ပါတယ်။ Moderna နဲ့ Pfizer BioNTech ကာဝယ်ဆစ်တွေကိုဒုတိယချိန်ထိုးပြီးသူတွေအနေနဲ့ဆေးထိုးပြီးအနည်းဆုံး6လရှိရင်တတိယချိန်အားဖြင့်ဆေးထိုးနိုင်နိုင်ပါတယ်။တကြိမ်သာထိုးဖို့လိုအပ်တဲ့ Johnson & Johnson COVID ကာဝယ်ဆစ်ထိုးထားသူတွေလည်းအားဖြင့်ကာဝယ်ဆစ်ကိုထိုးနိုင်နိုင်ပါတယ်။
တရုတ်ဒုတိယဝန်ကြီးချုပ်ဟောင်းရဲ့လိမ်ပိုင်းဆိုင်ရာအနန်ချင်းသာခံရတဲ့ဆိုတဲ့ဆွဆဲမှုတွေထွက်ပေါ်ခဲ့ပြီးတဲ့နောက်လူမျိုးကင်းကနေရုတ်တရက်ပြောက်ကွယ်သွားတဲ့တရုတ်တင်းနစ်အားကစားမဲ့ပန်ရွှေင်းနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်ရကြောင်းအခြေအနေမှန်ကိုစုံစမ်းဖို့အမေရိကန်နဲ့ကုလသမဂ္ဂတာဝန်ရှိသူတွေကတောက်ကြနေမှာပြောဆိုပါရတယ်။ကမ္ဘာကျော်တင်းနစ်မဲ့ပန်ရွှေင်းဘယ်နေရာမှာရှိနေလဲဆိုတာကိုလွတ်လပ်ပြီးစုံစမ်းစစ်ဆေးအတည်ပြုနိုင်မဲ့အထောက်အထားတွေကိုတရုတ်တာဝန်ရှိသူတွေနဲ့ပေးပို့ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရအနေနဲ့လိုလားတဲ့အကြောင်းသမ္မတအင်ဂျူတော်ပြောရေးဆိုခွင့်ရှိသူဂျန်ဆာကီကတောက်ကြနေမှာပြောဆိုပါရတယ်။တင်းနစ်မဲ့ပန်ရွှေင်းကိစ္စနဲ့ပတ်သက်ပြီးလွတ်လပ်ပွင့်လင်းတဲ့စုံစမ်းစစ်ဆေးမှုတွေကိုအပြည့်အဝလှုပ်ဆောင်ဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်သူပင်မှာရှိနေလဲဆိုတာနဲ့ကောင်းကောင်းမွန်မွန်ရှင်းရှင်းဆိုတာတွေကိုတရုတ်တာဝန်ရှိသူတွေအနေနဲ့တက်တဲ့တောက်တာပေးဖို့အရေးကြီးတယ်လို့ကုလသမဂ္ဂလူအခွင့်ရုံးရဲ့ပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်ခင်ဗျာ
စနေနေ့မနေ့ခင်ထေတန်းရောက်မြန်မာနိုင်ငံကသတင်းတွေကိုဒေါက်ကင်မျိုးတက်နဲ့ကိုယ်စုံမှုကြော်တို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းလွှာတွေသတင်းပေးပို့ချက်တွေကိုစက်တိုက်နားဆင်ရမှာဖြစ်ပါတယ်မြန်မာနိုင်ငံမှာရည်နံတဲ့တဘာဝတံငွေကဏ္ဍကရတဲ့ဝင်ငွေတွေကိုစစ်ကောင်စီလက်ထဲစီးဆင်းမှုမရှိရအောင်နိုင်ငံတကာအစိုးရတွေကထိန်းချုပ်နိုင်မှသာမြန်မာပြည်တွင်းကြုံတွေ့နေရတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုတားဆီးနိုင်မှာဖြစ်တယ်လို့ HRW လူအခွင့်အရေးစောင့်ကြည့်အဖွဲ့ကပြောကြားလိုက်ပါတယ်စွိုင်းရင်ကုမ္ပဏီတွေကစစ်ကောင်စီကိုပေးသွင်းရမယ့်ငွေကြေးစီးဆင်းမှုလမ်းကြောင်းကိုနိုင်ငံတကာတန်ခတ်ပေးဆမှုလုပ်ဖို့ HRW ကတိုက်တွန်းနေတာပါဒီအကြောင်းကိုဆက်ပြီးနားဆင်နိုင်ပါတယ်ခင်ဗျာရေနံနဲ့တဘာဝဓာတ်ငွေထုတ်လုပ်ရေးကုမ္ပဏီကြီးတွေကနေစစ်ကောင်စီကိုငွေကြေးပေးသွင်းနေတာတွေရပ်ဆိုင်ဖို့လူအခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW ကနိုဝင်ဘာ19ရက်စွဲနဲ့ကြေညာချက်ထုတ်ပြန်တောင်းဆိုထားတာပါအဲ့ဒီဝင်ငွေတွေဟာစစ်တပ်ကိုဆက်ပြီးအာဏာတည်မြဲအောင်လုပ်ပေးနေတယ်ဆိုပြီး HRW ရဲ့ကြေညာချက်ကဆိုပါတယ်မြန်မာနိုင်ငံမှာရည်နံတဲ့သဘာဝတံငွေကဏ္ဍကရတဲ့နိုင်ငံသားဝင်ငွေဟာအများဆုံးဖြစ်ပြီးဒီလိုနိုင်ငံသားဝင်ငွေနဲ့စစ်လက်နက်ပစ္စည်းတွေထပ်မံဝယ်ယူနေတာကြောင့်မြန်မာပြည်တွင်းလူအခွင့်အရေးချိုးဖောက်ခံရမှုတွေအတွက်စိုးရိမ်စရာဖြစ်စေတယ်လို့ HRW အဖွဲ့အာရှရေးရာညွှန်ကြားရေးမှူး Mr. John Sifton က VOA ကိုပြောပါတယ
် The Burmese military needs money.The more money they have, the more guns they can buy. Yeah, it supports the military, and the military commits abuses.
မြန်မာစစ်တပ်ကငွေကြေးလိုအပ်နေတာပါ။သူတို့ငွေပိုလာရင်လက်နက်တွေပိုဝယ်ပြီးဝယ်ယူကြမှာဖြစ်ပါတယ်။ဒီငွေကြေးတွေကစစ်တပ်ကိုအထောက်အပံ့ဖြစ်စေပြီးစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်ကျူးလွန်မှုတွေကိုဖြစ်ပေါ်စေပါတယ်။ဒါကြောင့်မြန်မာစစ်ကောင်စီစီကိုဝင်ငွေစီးဆင်းမှုကိုရပ်တန့်အောင်လုပ်သင့်ပါတယ်။
စစ်ကောင်စီကတော့ပြီးခဲ့တဲ့2020ပြည့်နှစ်ရွေးကောက်ပွဲမှာမဲမသမာမှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အယတအစုရကိုဖယ်ရှားပြီးဖေဖော်ဝါရီလ1ရက်နေ့ကအာဏာသိမ်းခဲ့တာပါအာဏာသိမ်းနောက်ဆန့်ကျင်သူတွေအပေါ်နှိမ်နင်းမှုတွေနဲ့ပတ်သက်လို့လည်းလုံခြုံရေးအတွက်ဆောင်ရွက်နေတာဖြစ်ပြီးအကြမ်းဖက်လုပ်ရကျူးလွန်သူတွေကိုရှာဖွေအရေးယူနေတာဖြစ်ကြောင်းပြောဆိုထားပါတယ်ဒါပေမဲ့လည်း HRW အဖွဲ့အပါအဝင်လူအခွင့်အရေးလှုပ်ရှားသူတွေကုလသမဂ္ဂတာဝန်ရှိသူတချို့ကတော့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုစန့်ကျင်ဆန္ဒပြတဲ့သူတွေအပေါ်နှိမ်နင်းမှုတွေဟာကြီးလေးတဲ့ရာဇဝတ်မှုတွေနဲ့ဆက်နွယ်နိုင်ကြောင်းပြောဆိုထားတာပါ HRW အဖွဲ့ကဒါဇင်နဲ့ချီတဲ့ကုမ္ပဏီတွေစီအော်တိုဘာလာတဲ့ပေးပို့တဲ့စာတွေမှာလည်းလူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုလူသတ်မှုညှဉ်းပန်းနှိမ့်ဆက်မှုစစ်ရာဇဝတ်မှုတွေနဲ့ဆက်နွယ်နေတယ်လို့ဖော်ပြထားပါတယ်ပြင်သစ်တူတဲ့အမေရိကန်က Chevron Thai PTT နဲ့သူရဲ့လက်ခွဲ PTTEP နဲ့ POSCO တို့ဟာစွိုင်းအင်းတဲ့သဘာဝအရင်းမြစ်ထုတ်လုပ်ရေးမှာပါဝင်နေကြပြီး
Adima Adika, Yeni Hunanide, Komuni Jirigo, Esha de Ruga, Sa Yita, Pibu Gera, Chipare, Tome, Tanjaza Guroma, Yadi Bulo, Esha de Ruga, Yoware, Tiniama Nanga Komuni and Nene, Longza Swan in the Bawa Dangwe, Tolo Yego, Yasa in Dabo, Esha de Ruga, Tongsu Niram Yum Hobe, Sigong Zigo, Piame, Nangyang, Wishweb Yong Hugo, Yasa in Dabo, Tongsu Nidab Chidelu, Esha de Rudraita, Mr. Shiftanga, Shimpiabare.
We recommend the sanction be imposed on the payments themselves, the money itself. The only thing that gets stopped is the transaction.
Si me, nengaraga ngwechit lwe pyaung mu dwe, tasan ya nengan ja asu ya de ga peiso dan kha ye yu ta mi pho, chanaro achan pyu ni da ba. Myama nengan ban siyin the lwe pyaung anan me lan chang go yat sain pyu pho lo ba de. Upama total company ne patat lo pyin de asu ya da ma mho. Uyoba Tamagaga, Peso Dankamu Chadin B. Chevron Padalugaro, American Ga Peso Mu Pulopo Loma Pipare.
Tavien, Yinimun and Dure, Ubri by Banayine, Gondeka by Sanya, Yin Sayame and Yeri Sini de Lu, HRW, Yobari. A two the beer that do do for Yine, the Bawa Dangwiga Yade, Wingwiri Ha, another sick on the Dre, Adiga Nanga Wing with Chinevi. Time you must see the Pansin de Dego, Winnie Jade, Lu, Asia, W. Piovare. So I ain't community gap, you must see on the it where. When we Sabia on Lone Jinha, Kula the Magaga, Tama Piatanare, CYE Lokayama, Santa Yame, Lu Queen Yi Vine at where, Tango McGain Fissi, Lu, Asia, W. Tina Jama, Taupia Tavare, Kmia.
ဒီဝေးရဲ့စနေနေ့မနေ့ခင်အစီအစဉ်လေးကိုသွားရဆင်းနေကြည့်ရှုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာဒီစစ်ကောင်စီတပ်ကနေစောနယ်မှာလေကြောင်းကနေတိုက်ခိုက်နေတဲ့အခြေအနေတွေအကြောင်းမတင်ပြခင်မှာအခုတော့သတင်းလွတ်လပ်ခွင့်စုအကြောင်းကိုလည်းပြောပြခြင်းပါတယ်2023ခုနှစ်နိုင်ငံတကာသတင်းလွတ်လပ်ခွင့်စုတွေကိုတော့ကမ္ဘာတစ်ဝှမ်းအခက်အခဲတွေကြားမှာကြောက်ရွံ့တွန်းဆုတ်ခြင်းမရှိဘဲသတင်းသမ ဒီနေ့ညနေသူတွေအတွက်ဥပဒေပိုင်းဗန္နာယီနဲ့ဂုံသိက္ခာပိုင်းသတင်းတွေဆိုတာကိုလည်းပြသရရောက်နေပါတယ်။ဗီအိုအေသတင်းတော့ဂျူလီတာဘော့ဖေးဘွတ်ရဲ့သတင်းလွှာကိုတော့ကိုရနိုင်ပြောပြမှာဖြစ်ပါရဗျာ။သတင်းသမားများအကာအကွယ်ပေးကော်မတီ
ကျွန်တော်တို့မှာရောက်နေတဲ့သတင်းတော်တွေကကျွန်တို့ရဲ့အသက်အန္တရာယ်၊သူတို့ရဲ့အနာဂတ်နဲ့ရင်းပြီးနိုင်ငံတွင်းမှာသတင်းရယူတင်ပြဖို့ရုံးကကြိုးစားနေရဆဲဖြစ်တဲ့ကျွန်တော်တို့သတင်းတောက်တွေရဲ့ခက်ခဲကြမ်းတမ်းလာတဲ့အခြေအနေကိုဒီစုကအထူးထင်ရှားစေမယ်လို့ကျွန်တော်ယူဆပါတယ်။ဒီမနက်ကမှာဖေဗရူလာ10ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်သတင်းမီဒီယာတွေကိုဖိနှိပ်လာခဲ့
journalists after the coup in February.
Dine February Laga Salo, Sit Anna, Baby, and now by Sitaka Pansi get it, the end of Diajo Shibale. Eritega, Mazel of Sepi, Pansi, Tainting, Kani Aromabe.
Pansi can do it, Emma, TVB, the end out, Razinjo, Power and Bido. Wejan, I net, Janet, DVB, Poetari, Bibago, Tabutin, Shambi, Gukamaro, Nowinang, and others sent the Nenego, Tolani, Pibari. September session, each other Riniga, Kanana, Chimanga, CBJ, and Nangaga, the Renola Queen Sugu, Wejan, I net to Belarus, Guatemala net, Mozambique, Nanganiga, the Reno delay, Chimian Kangayavari.
I think that our honorees recognize, and we recognize,
အမေရိကန်ပြည်သူ့အပါအဝင်နေရာတိုင်းမှာလွတ်လပ်တဲ့သတင်းမီဒီယာတွေရဲ့အခြေအနေဟာအရင်နဲ့မတူတော့ဘူးဆိုတာကိုအခုဆူရှင်တွေရောကျွန်တော်တို့အားလုံးကသိနားလည်ထားကြပါတယ်စိန်ခေါ်မှုတွေပိုများလာပါတယ်လွန်ခဲ့တဲ့25နှစ်ကျွန်တော်ဒီအလုပ်စလုပ်ခဲ့ချိန်ကရှိခဲ့တဲ့ကြီးကြီးမားမားအကောင်းမြင်စရာအခြေအနေတွေအခုမရှိတော့ပါဘူးဒါကိုကိုရီကျုံရရတဲ့ဂေါ်ဒီမာလာနိုင်ငံကသတင်းတော့ NSTC Mejia Ha,
I was deprived of my liberty for 36 days. ကျွန်မရဲ့လွတ်လပ်ခွင့်36နှစ်ပြည့်တင်ခံရပါတယ်။အမှုစစ်ဆေးရာတွေကိုလည်းရပ်တည်ရွှေ့ပြီးအချိန်တွဲခဲ့ကြပါတယ်
။တရားသူကြီးကတော့သူမမှာအပြစ်မရှိဘူးလို့ဆုံးဖြတ်ခဲ့ပေမဲ့သူမကတော့အခုချိန်ထိစိုးရိမ်ထိတ်လန့်နေတုန်းပဲဖြစ်ပါတယ
်။ If I keep talking, they will kill me. They will destroy my family. ဆက်စီးပစ်ကြလိမ့်မယ
်။ Well Simon ကတော့တင်းစာနယ်ဇင်းနဲ့ပတ်သက်ပြီးတော့အပြူသဘောနဲ့သတိထားပြီးအကောင်းမြင်ပေမဲ့တစ်ဖက်မှာလည်းအခက်အခဲတွေစိန်ခေါ်မှုတွေကတော့ရှိနေတုန်းပဲဖြစ်တယ်လို့ဆိုပါတယ်။
Press freedom or freedom of expression is the battle.
တရားလက်တွေအလွယ်တကူရနိုင်တဲ့ခေတ်ကြီးမှာသတင်းလွတ်လပ်ခွင့်ဒါမှမဟုတ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေရှိဖို့ကတိုက်ပွဲဖြစ်နေရပါတယ်။ဒါကိုအနိုင်ရအောင်လုပ်ရပါမယ်။အင်မတန်ခက်ခဲပြီးအချိန်ကြာတိုက်ယူရတဲ့တိုက်ပွဲဆိုတာကိုလည်းကျွန်တော်တို့နားလည်ရပါမယ
်။ဒါပြင်ဦးအေးကျန်းနိုင်ကလည်းသတင်းလွတ်လပ်ခွင့်ရဖို့အတွက်ဆက်ပြီးတော့တိုက်ပွဲဝင်သွားမှာဖြစ်တယ်လို့ဆိုပါတယ
်။ I think it's a really bright future and now almost
နောက်ကအတော့ကိုတောက်ဖွာလာနေပြီလို့ထင်ပါတယ်။အာဏာသိမ်းပြီးဆယ်လနီးပါးအချိန်မှာစစ်တပ်အနေနဲ့တိုင်းပြည်နဲ့ပြည်သူလူထုကိုအစံတိတ်အောင်ဘလို့မှလုပ်လို့မရတော့ပါဘူး။နိုင်ငံတော်ကသတင်းချက်လက်တွေဒုနဲ့ဒီကျွန်တော်တို့လက်ခံရရှိနေတာပါ။1988ခုနှစ်မြန်မာပြည်ကနေကျွန်တော်ပထမဦးဆုံးချိန်ထွက်လာခဲ့ပြီးတဲ့နောက်တိုင်းပြည်ကိုပြန်ဖို့အနည်း20ကြာခဲ့ပါတယ်။ဒါပေမဲ့အခုဒီချိန်ကတော့အဲ့ဒီလောက်မကြာနိုင်ဘူးလို့ကျွန်တော်ပြောနေပါတယ်။
ဒီနေ့တော့စုကိုဦးရဲကျနိုင်ကိုချီးမြှင့်တာဟာအခက်ခဲအန္တရာယ်ကြားမှာကြောက်ရွံ့တွန့်ဆုတ်ခြင်းမရှိဘဲဇေစုနှစ်ပေါင်းများစွာသူလုပ်ခဲ့တဲ့တရေလုပ်ငန်းကိုအတိမတ်ပြုတာဖြစ်ုံသာမကတရေနောက်လို့ရတာဘယ်တော့မှနဲ့မတူအောင်ပိုပြီးအန္တရာယ်ကြီးတဲ့အချိန်ကာလတစ်ခုအတွင်းမနိုင်ငံမှာဘာတွေဖြစ်နေတယ်ဆိုတာကဘာကသိအောင်ဆက်လက်လှုပ်ဆောင်ခဲ့ကြတဲ့သူနဲ့ DPP ရဲ့ခိုင်မာတဲ့တန်တိတ်ထံကိုပါအတိမတ်ပြုတာဖြစ်တယ်လို့ CPJ ကပြောပါတယ်ဒီစုကိုတော့2004ခုနှစ်မှာအဲ့ချိန်ကအချင်းကြနေကြတဲ့ကဗျာဆရာအောင်ပွင့်နဲ့ကဗျာဆရာငိမ့်တဲ့2014ခုနှစ်မှာအရာဝတီသတင်းဌာနရဲ့အက်ဒီတာချုပ်ဦးအောင်စောတို့လည်းချီးမြှင့်ခံခဲ့ရပူပါတယ်ခင်ဗျာ
2021ခုနှစ်နိုင်ငံတကာသတင်းလွတ်လပ်ခွင့်စုချီးမြှင့်ခံရတဲ့အထက်မှာမြန်မာသတင်းသမားတွေပါဝင်တဲ့အကြောင်းကိုကိုရနိုင်တင်ပြခဲ့တာဖြစ်ပါတယ်မကြာခင်ထိုင်းမှာအချင်းတောင်ဖောက်ပြီးထွက်ပြေးကြသူတွေထဲမှာမြန်မာတို့ဦးလည်းပါဝင်တဲ့အကြောင်းကိုနားဆင်ရဖို့ရှိပါတယ်အခုဆက်ပြီးတော့တင်ပြမှာကမကွေးတိုင်းစောမြို့တဲကကျေးရွာတွေမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေကြားတိုက်ပွဲဖြစ်ပွားနေပြီးစစ်တပ်ဘက်ကလေကြောင်းကနေရဟတ်ရင်နဲ့တိုက်ခိုက်တာတွေပြုလုပ်တဲ့အထိပြင်းထန်နေပါတယ်။တိုက်ပွဲကြောင့်ဒေသခံအများအပြားလည်းထွက်ပြေးတင်းရှောင်နေကြရပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုဦးတင်မောင်တန်းပြောပြပေးပါအောင်ခင်ဗျာ
။မကွေးတိုင်းစောမြို့နယ်တဲကကျေးရွာတွေမှာဒီကနေ့နိုဝင်ဘာလ16ရက်မနေ့ပိုင်းတဲကစပြီးစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်တပ်တွေတိုက်ပွဲဖြစ်ပွားနေပါတယ်။စစ်တပ်ဘက်ကလေယာဉ်နှင်းသုံးပြီးဝေရင်ကနေပါဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့တာဝန်ရှိသူတူကအခုလိုပြောပါတယ်
။အချိန်က9:00-10:00ကစဖြစ်တာ။ဆုံးမြင်းနဲ့ဒီကျင်းလင်းရွာနဲ့အမိတို့ကကျင်းလင်းအုပ်ဖို့ဟုတ်တယ်နော်။တော်မှာအဲ့လိုအတုံးလာကြမှာစဖြစ်တာပေါ့ဘယ်လိုစဖြစ်လဲဆိုတော့အခုလက်ရှိတို့ကဒီစောနယ်ထဲမှာပေါ့စောနယ်နဲ့ပေါ့နယ်အဆက်ပေါ့အဲ့မှာတို့ကစစ်ကြောင်းအုံဒီကြောင်းနဲ့ထိုးလာတယ်အဲ့ထိုးလာတဲ့အချိန်မှာကျွန်တော်တို့ဒီနေကြောင်းဒီတရားတွေကနေပြီးခုခံစစ်ပေါ့နော်ခုခံစစ်ဒီနေတွေကိုပေါင်းစီလာအောင်ခုခံစစ်နဲ့ခုခံတဲ့အချိန်မှာတိုက်ပွဲစဖြစ်တာပေါ့လေကြောင်းတိုက်ခိုက်မှုကဟုတ်တယ်ဗျာလေကြောင်းတိုက်ခိုက်မှုတော့ဒီကိုတို့ကအကျဉ်းကြီးဆေးရဆေးကတော့ကျေးတယ်ဗျ။အဲဒီလေးတုံးစီးကိုတော့နှစ်စီးကကျေးတယ်။တုံးစီးနဲ့တတိယကကျန်သေးတယ်အခု။အဲသူတို့ကတော့ရောက်ကျေးတာ။ဘုံနဲ့ကျေးတယ်အပေါ်ကနေပြီးတော့ကျွန်တော်ငယ်ကတည်းကစက်တနက်လေးနဲ့ပြစ်တယ်ဒီလေးမောင်းနေလို့ပြစ်ဆက်မှုတွေလုပ်ပြီးတာပေါ့နော်။တုံးစီးက20ဝန်းကျင်လောက်ကျတဲ့ခါကျတော့သူတို့ကရဟန်းကိုစစ်ကူခေါ်ပြီးတော့အဲလိုမျိုးကျေးတာဗျ။အဲ့ချိန်မှာသူကလေးကိုပြစ်ကူခေါ်တဲ့ချိန်မှာဒီလေးကတရားပြန်ရတယ်တရားပေါ်ကျတာပေါ့အဲ့လိုမျိုး
။ထိခိုက်တိတ်ဆုံးမှုနဲ့ပတ်သက်လို့တော့ VOA ကတိကျအတိမပြုတ်နိုင်သေးပါဘူးစစ်ကောင်စီတပ်တွေဟာစောနယ်နဲ့ပေါ့မြို့နယ်တောင်ပိုင်းကကျေးရွာတွေကိုနယ်မြေရှင်းလင်းပြီးနယ်မြေစုမှုနိုင်ဖို့လှုပ်ဆောင်နေပုံရကြောင်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေကယူဆနေပါတယ်တိုက်ပွဲကြောင့်စောမြို့နယ်နဲ့ပေါ့မြို့နယ်တောင်ပိုင်းကြားကကျေးရွာတော်တော်များများဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေရပါတယ်ဒုက္ခသည်တွေအခြေအနေနဲ့ပတ်သက်လို့ဒေသခံတို့ကအခုလိုပြောပါတယ်
ဖပြင်းနေရတဲ့ဒီဘက်ကလည်းရှိတယ်ဖပြင်းနေရတဲ့ဒီဘက်ကလည်းတော့ဒီဘက်ကတော့စောမြူနယ်တော့မှာဆိုရင်ကိုမန်းရှိတယ်ညကျူးရှိတယ်ကြောက်လေရှိတယ်ကိုပြီးလို့ရှိရင် တမ်းမရရွာကျူရောရွာရှိတယ်ဟိုအထက်တကဆိုရင်တော့ကျင်းလင်းရှိတယ်အုပ်ဖို့ရှိတယ်တလဲရှိတယ်ခင်ဗျပြီးတော့တောမရွာလည်းရှိတယ်ခင်ဗျသူတို့ကရွာသူရွာသားတွေကတော့တော်တဲ့ပြီးနေရတယ်ခင်ဗျပြီးနေရတဲ့လူကြီးပေါင်းဆိုလို့ရှိရင်ထောင်ကျော်မှာခုတိကျတဲ့အတိအကျတော့မရှိဘူးခင်ဗျဘေးလွတ်ရအောင်သူတို့လွတ်မဲ့ခင်းတဲ့နေရာပဲတောင်တန်းတွေပေါ်လေစစ်ပင်အောက်တွေပဲပြီးနေရတယ်ခင်ဗ
ျစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေတဲ့တချို့ဒေသတွေမှာလေကြောင်းကနေပါတိုက်ခိုက်နေတာပါအခုနိုဝင်ဘာလထဲမှာပဲစကိုင်းတိုင်းကျွန်းလာမြို့နောက်ဘက်ကတော်ထဲမှာဒေသခံကာကွယ်ရေးစခန်းတစ်ခုကိုစစ်ကောင်စီကဝေရောက်စီးနှင်းတိုက်ခိုက်ခဲ့ပြီးလေကြောင်းကနေပါပြစ်ခတ်ခဲ့ပါသေးတယ
်။စောမြို့နယ်တွေကလေကြောင်းတိုက်ခိုက်မှုအခြေအနေတွေကိုဦးတင်မောင်တန်းပြောပြခဲ့တာပါခင်ဗျာ။မြန်မာစံတော်ချိန်မနေ့6နာရီခွဲနောက်ပိုင်းမှာအမျိုးသမီးကန္တာသုတဆုံလင်းအမေရိကန်တခွင်နဲ့သိပ္ပံနည်းပညာအစီအစဉ်တွေကိုတင်ဆက်သွားဖို့ပြင်ဆင်ထားပါတယ်ခင်ဗျာ။အခုတော့ထိုင်းနိုင်ငံဘက်ကိုလည်းသွားကြည့်ကြရအောင်ပါ။ထိုင်းနိုင်ငံနှခုံစဝံပြည်နယ်တွေကလုံဖိုးယာယီအကျဉ်းထောင်ကနေမြန်မာနိုင်ငံသားအကျဉ်းသား2ဦးအပါဝင်အကျဉ်းသားစုပေါင်း12ဦးနိုဝင်ဘာလ18ရက်နေ့ကထောင်ဖောက်ထွက်ပြေးသွားတယ်လို့သိရပါတယ်ဒီသတင်းကိုတော့ VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်ခင်ဗျာ
ထိုင်းနိုင်ငံနှခုံစဝံပြည်နယ်တွေကလုံဖိုးယာယီအကျဉ်းထောင်မှာမူရစေဝါမှုအပါအဝင်တခြားရာဇဝတ်မှုတွေနဲ့အကျဉ်းချနေတဲ့မြန်မာနိုင်ငံသားအကျဉ်းသားတဦးအပါအဝင်အကျဉ်းသား12ဦးဟာနိုဝင်ဘာလ18ရက်နေ့ကအကျဉ်းထောင်ဖောက်ပြီးထွက်ပြေးသွားခဲ့ပါတယ်။ဒီအတွက်အကျဉ်းသား12ဦးလုံးကိုရဲတပ်ဖွဲ့က6နာရီကြာခြေရာခံပိတ်ဆို့ရှာဖွေဖမ်းဆီးမှုတွေလုပ်ခဲ့ရကြောင်းအကျဉ်းထောင်အာဏာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်။ထွက်ပြေးသွားကြသူအများစုကတော့ဝိရစေဝါမှုနဲ့အချင်းကြခံနေရသူတွေဖြစ်ပြီးထိုင်းနိုင်ငံသား၁၀ဦးနဲ့မြန်မာနိုင်ငံသား၁ဦးပါဝင်ပါတယ်။အချင်းသားတွေကိုပြန်ဖမ်းမိနိုင်ဖို့နှကွန်စုံဝံခရိုင်ကအချင်းဦးစီးအရာရှိမစ္စတာစူပါချော့နဲ့နှကွန်စုံဝံအချင်းထောင်ကဝန်ထမ်းတွေဒေသဆိုင်ရာရဲတွေနဲ့အတူကြေးရွာကြီးတွေအပါအဝင်ဝန်ထမ်းတရာကျော်ဟာမြို့နယ်အတွင်းပိုက်ဆိုင်တိုက်ရှာဖွေတာတွေလုပ်ခဲ့ပါတယ်။ဒေသခံတွေကိုသတိပေးချက်ကြေညာချက်တစ်စောင်လဲထုတ်ပြန်ခဲ့ပါတယ်မြို့နယ်အတွင်းမှာတန်လျာရှိသူတွေကိုတွေ့ရှိပါကချက်ချင်းသတင်းပေးကြဖို့အတွက်ထုတ်ပြန်ခဲ့တာပါနှကွန်စမန်ချင်းဦးစီးရာရှိစူပါ6ကတော့ထောင်ဖောက်ပြီးခဲ့တဲ့အခြေသားတွေနဲ့ပတ်သက်ပြီးထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်အခုလိုမျိုးအခြေသားတွေအစုလိုက်ထပ်ပြေးလွတ်မြောက်သွားခဲ့ရတာဟာအကျဉ်းဦးစီးဌာနအတွက်ညံ့နာပြက်စရာကိုကြုံခဲ့ရပေမဲ့နောက်နောက်အခုလိုမျိုးဖြစ်ရမျိုးမဖြစ်ရလေအောင်အားနည်းချက်တွေကိုပြင်ဆင်လုပ်ဆောင်သွားမှာဖြစ်ပါတယ်ဆိုပြီးပြောဆိုသွားပါတယ်။အကျဉ်းသားတွေထပ်ပြေးသွားခဲ့ပြီးတဲ့နောက်နှကွန်စဝံခရိုင်၊ဘန်ကန်ခရိုင်၊ဝက်ဆိုင်ခရိုင်တခြားမှာအကျဉ်းဦးစီးဌာနကအရာရှိတွေတက်ဖြတ်နေရယူထားပါတယ်။အကျဉ်းသား12ဦးလုံးဖမ်းမိဖို့အတွက်အချိန်6နာရီကြာအချိန်ယူခဲ့ရပါတယ်။ထပ်ပြေးလာတဲ့အကျဉ်းသားတဦးကတော့တငယ်ချင်းနဲ့အတူထွက်ပြေးပြီးမှအနာပိုင်တွေကပိတ်ဆို့ဖမ်းဆီးတာကြောင့်ပြန်ပြီးတော့လာရောက်အဖမ်းခံခဲ့တယ်လို့လည်းဆိုပါတယ်။ထပ်ပြေးလွတ်မြောက်သွားလို့ပြန်လည်ဖမ်းဆီးခံရတဲ့အကျဉ်းသားတွေထဲမှာမြန်မာနိုင်ငံသားဦးထိုင်ဆိုသူလည်းပြန်လည်ဖမ်းဆီးမိခဲ့ပြီးသူဟာမူရစေဝါမှုနဲ့ထောင်ကျနေသူလို့လည်းဆိုပါတယ်။သူတို့အားလုံးကိုပြန်လည်ဖမ်းဆီးနိုင်တဲ့ကြောင်းညနေပိုင်းမှာထိုင်းအနာပိုင်တွေကပြောဆိုခဲ့ပါတယ်။ဒီဖြစ်စဉ်ဖြစ်ပြီးနောက်အကျဉ်းထောင်ရဲ့အားနည်းချက်တွေကိုစုံလင်းစစ်ဆေးနိုင်ရန်ကော်မတီတရားဖွဲ့စည်းဖို့အကျဉ်းဦးစီးဌာနကလည်းညွှန်ကြားထားတယ်လို့ဆိုပါတယ်။အထူးသဖြင့်ယာယီအကျဉ်းထောင်ကာကွယ်ရေးစနစ်နဲ့တာဝန်ကျအရာရှိတွေတိုးမြင့်ချထားပေးဖို့ကိုလည်းစီစဉ်ဆောင်ရွက်နေတယ်လို့လည်းထိုင်းအကျဉ်းဦးစီးဌာနကတာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်ရှင်
။ထိုင်းချီဆိုင် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။စနေနေ့ညပိုင်းည9နာရီနေ့10နာရီအထိထုတ်လွှင့်သွားမဲ့ VOA အစီအစဉ်တွေမှာတော့ဒုအတန်အစီအစဉ်ဒီမိုကရေစီလူ့အခွင့်အရေးနဲ့ဖြစ်ပြန်ကဘာစတဲ့အပတ်စဉ်ကဏ္ဍတွေကိုစောင့်မျှော်နားဆင်နိုင်ပါတယ်ခင်ဗျာအခုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32နဲ့49ရောကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Youtel Chat 70B Asia Bing Juru channel 101 ဒါမှမဟုတ် Timecom 6တို့လို channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ကျိုးရုပ်ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်း Internet စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်းပြကြပါစေခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA အမေရိကန်တန်ကစနေနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့အတိုင်းပဲလိုင်းလိုမီတာ32 kHz 9335 9383ညလိုင်းလိုမီတာ49 kHz 6153ညကနေဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ငံဝက်အတွင်းမှာတော့အမျိုးသမီးကန္တာတူတာဆောင်လင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာကန္တာထုတ်လွှင့်တဲ့အခါမှာတော့
ဒီစကြဝဠာကြီးဖွဲ့စည်းပုံကနေပြီးတော့ atom ဖွဲ့စည်းပုံဒီအနုမြူလို့ဒီဖွဲ့စည်းပုံကအလွန်တရာမှရှုပ်ထွေးတဲ့စနစ်ကြီးကိုအခြေခံကြားကြလေး
လာခင်နောက်ပိုင်းမှာတော့အပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့အမျိုးသမီးကန္တာအလှည့်ရောက်ပါပြီစွန့်ပစ်ပလတ်စတစ်တွေနဲ့အနုပညာလက်ရာတချို့ဖန်တီးသူအကြောင်းကိုတင်ဆက်မှာပါကမ္ဘာတဝန်းရာသီဥတုဖောက်ပြန်တောင်းလဲမှုတွေကိုစူပေါင်းကာကွယ်ဟန်တားနိုင်မှုရည်ရွယ်ပြီးဗြိတိန်နိုင်ငံဒီ Brinkton မြို့ကသူနာပြုဆီယာမာလေးတူကသူဒေသကကမ်းခြေတစ်လျှောက်စွန့်ပစ်ထားတဲ့ပလတ်စတစ်ပစ္စည်းတွေကိုလိုက်လံကောက်ယူစုဆောင်ပြီးတော့အနုပညာပစ္စည်းတွေအဖြစ်ဖန်တီးနေတာပါဒီအကြောင်းဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေကတင်ဆက်ထားပါတယ်
ကမ္ဘာတဝန်းပလတ်စတစ်ပစ္စည်းသုံးဆွဲမှုတွေကျိုးလာတာနဲ့အမျှအလွယ်တကူပျက်စီးပျောက်ပြက်မသွားနိုင်တဲ့ပလတ်စတစ်ဆွန့်ပစ်ပစ္စည်းတွေဟာနှစ်စဉ်တန်ချိန်တန်300လောက်အထိရှိလာနေပြီးသဘာဝပတ်ဝန်းကျင်ကိုအကြီးအကျယ်ထိခိုက်ပျက်စီးလာနေတယ်လို့သဘာဝပတ်ဝန်းကျင်ရေးရာကုလသမဂ္ဂအစီအစဉ် UNEP ကသတိပေးထားပါတယ်။ပင်လယ်သမုဒ္ဒရာတွေထဲရောက်လာတဲ့ပလတ်စတစ်ဆွန့်ပစ်ပစ္စည်းပေါင်းဟာနှစ်စဉ်တန်ချိန်8တန်းလောက်ရှိပြီးရေသရဝါတွေနဲ့သူတို့ရှင်သန်နေထိုင်တဲ့သမုဒ္ဒရာတွေရဲ့ဂေဟစနစ်တွေပျက်စီးတိမ်ကောလာတဲ့အထိချင်းချောက်မှုတွေဖြစ်လာစေပါတယ်။ဒါကြောင့်လည်းဒီလိုပလတ်စတစ်အမိုက်တွေကိုဘယ်လိုထိန်းချုပ်ကြမလဲ။ဘယ်လိုပြန်လည်အသုံးပြုပြီးသဘာဝပတ်ဝန်းကျင်အတွက်ထိခိုက်မှုနည်းအောင်လှုပ်ဆောင်ကြမလဲ။စူရာတွေကိုသဘာဝပတ်ဝန်းကျင်ရေးတက်ချွာလှုပ်ရှားသူတွေကကြိုးပမ်းဆောင်ရွက်လာကြပါတယ်။ UK နိုင်ငံ Britain မြို့ကသူနာပြုဆရာမဆမ်မီအပလင်ကတော့မနက်ခင်းတိုင်းမှာသူနေထိုင်တဲ့နေရာအနီးကမ်းခြေတစ်လျှောက်ရေထဲကမျောပါလာတဲ့ပလတ်စတစ်အမိုက်တွေကိုလိုက်လံကောက်ယူစုဆောင်ပါတယ်။အင်္ဂလန်တောင်ပိုင်းကမ်းရိုးတန်းမှာတည်ရှိတဲ့ဗြိတိန်မြို့ဟာခီးသွွားတွေအများပြားလာရောက်လို့ရှိတဲ့နေရာဖြစ်တယ်လို့စွန့်ပစ်အမိုက်တွေကလည်းပေါ်ပါတယ်။ဒါကြောင့်သူနာပြုဆီယာမအပလင်အတွက်တနည်းတနည်းကမ်းခြေမှာရှိနေတဲ့အမိုက်တွေကကောက်လို့မကုန်နိုင်အောင်ဖြစ်နေတာပါ။သူကောက်ယူလာတဲ့စွန့်ပစ်ပလတ်စတစ်အမိုက်တွေကိုအကောင်းဆုံးပြန်လည်အသုံးပြုနိုင်မဲ့နည်းလမ်းတစ်ခုကိုသူနာပြုဆီယာမအပလင်ရှာတွေ့ခဲ့ပါတယ်။စေယုံမှာစီမင်းပန်းမန်းအလွတ်လုပ်ပြီးပြန်လာတဲ့အခါတိုင်းအနုပညာလက်ရာတချို့ဖန်တီးပြီးစိတ်အပန်းပြေလေးရှိတဲ့ Appling ဟာကိုဗစ်ကာလအတွာလာကန့်သတ်မှုတွေရှိနေတဲ့အချိန်မှာသူစုဆောင်ကောက်ယူထားတဲ့ plastic ဆွန့်ပစ်ပစ္စည်းတွေနဲ့အနုပညာလက်ရာတွေကိုစတင်ဖန်တီးလာခဲ့ပါတယ်။ဒီလိုဖန်တီးရတာကသူ့အတွက်အကောင်းဆုံးစိတ်အပန်းပြေနည်းဖြစ်တယ်လို့ဆွန့်ပစ် plastic တွေကိုပြန်လည်အသုံးပြုတဲ့အတွက်သဘာဝပတ်ဝန်းကျင်ထိခိုက်မှုနည်းစေဖို့လည်းသူကအဓိကရည်ရွယ်ပါတယ်။အနုပညာဖန်တီးသူတရားအနေနဲ့အယောင်သွေးဆောင်တဲ့ပစ္စည်းလေးတွေထွက်တဲ့အခါမှာဝမ်းသာရပေမယ့်ဒါကပလတ်စတစ်ဆွန့်ပစ်အမိုက်တွေဖြစ်နေတဲ့အခါမှာတော့ဒီလိုပလတ်စတစ်တွေရဲ့တက်ရောက်မှုကိုတွေးမိပြီးစိတ်မကောင်းဖြစ်ရပြန်တယ်လို့သူနာပြုဆရာမဆမ်မီအပလင်ကပြောပါတယ်
Anything colorful I'm happy to find it makes me it's sad because in one
ရောင်သွေးရှိတဲ့ဘာပစ္စည်းလေးပဲတွေ့ကျွန်မပြောပါတယ်အဲ့ဒါလေးတွေကအမှုပညာဖန်တီးဖို့အတွက်တော့အင်မတန်ကောင်းတာမို့တစ်ဖက်မှာဒါလေးတွေတွေ့ရင်ကျွန်မစိတ်ထဲမှာပျော်မိပေမဲ့တစ်ဖက်မှာတော့လေဒီပစ္စည်းတွေကဘာလို့ကမ်းခြေမှာရှိနေရတာလဲဆိုတဲ့အတွေ့နဲ့စိတ်မကောင်းဖြစ်နေပါတယ်ဒီပလတ်စတစ်အမိုက်တွေကဒီလိုနေရာမှာမရှိသင့်ဘူးလေပြီးခဲ့တဲ့နှစ်တွေအတွင်းမှာကျွန်မတယောက်တည်းရှာတွေ့တဲ့ပစ္စည်းတွေတင်အတော်ကိုများတာပါသူတယောက်တည်းရှာဖွေတွေးရှိတဲ့ပလတ်စတစ်ဆွပြင်းပစ္စည်းတွေတော့မရေမတွက်နိုင်ဖြစ်နေတယ်ဆိုရင်နေ့စဉ်ဒီလိုဆွန့်ပစ်ပစ္စည်းတွေဘလောက်တောင်ရှိနေအောင်လဲဆိုတာတွေ့ပြီး Appling ကတော့စိတ်မကောင်းဖြစ်နေတဲ့သူပါဒါကြောင့်လဲဒီလိုဆွန့်ပစ်ပစ္စည်းတွေကိုတက်နိုင်တဲ့လောက်ပြန်လဲအသုံးပြုတယ်လို့ပြောပါတယ်သူ့အနေနဲ့အယောင်သွေးဆောင်ပစ္စည်းတွေနဲ့အနုပညာလက်ရာတွေဖန်တီးပြတာကတော့ Britain မြို့ကလိင်တူဆောင်မဲ့သူတိုင်ဝမ်ကိုထင်ဟပ်စေတဲ့
တက်တန့်ရောင်စုံသင်္ကေတကိုဖော်ပြရာရောက်စေဖို့ဖြစ်သလိုဗြိတိန်မျိုးသားကျန်းမာရေးဌာန NHS ကျန်းမာရေးဝန်ထမ်းတယောက်အနေနဲ့လေဒီတက်တန့်ရောင်ဟာကပီးကာလာအတွင်း NHS ကျန်းမာရေးဝန်ထမ်းတွေကိုထောက်ခံအားပေးကြောင်းပြသတဲ့သင်္ကေတတစ်ခုဖြစ်နေတာကြောင့်ပါဘယ်လိုပုံစံနဲ့ပဲဖြစ်ဖြစ်သူ့အတွက်ကတော့အခုလိုပလတ်စတစ်စွပြပစ္စည်းတွေကိုပြန်လည်အသုံးပြုဖို့ကတိတ်ကိုအရေးကြီးပါတယ
် We're seeing waste as a resource I think is really really importantand this stuff would have just
ဆံပြိုင်မိုက်တွေကိုတနည်းရရမှာအသုံးပြုနိုင်တဲ့ပစ္စည်းတစ်ခုဖြစ်မြင်မှုကအင်မတန်ကိုအရေးကြီးပါတယ်။မဟုတ်ရင်တော့ဒီပစ္စည်းတွေဟာမြေကြီးဒါမှမဟုတ်အမိုက်ပုံတွေထဲမှာပဲရှိနေမှာပါ။အခုလိုပြန်ပြီးတော့သုံးလိုက်တော့တယောက်ယောက်ရဲ့အိမ်နေရာမှာအနည်းဆုံးနှစ်အနည်းချင်းလောက်ပဲဖြစ်ဖြစ်တယောက်ယောက်အတွက်နှစ်လိုပွဲရအရာတစ်ခုဖြစ်တော့ရှိနေနိုင်ပါတယ်။အစပိုင်းမှာတော့သူ့ရဲ့အနုပညာဖန်တီးမှုတွေကိုပြည်တော်စုတွေနဲ့မိတ်ဆွေတွေအတွက်လက်ဆောင်ပစ္စည်းလေးတွေအဖြစ်စာပြီးဖန်တီးခဲ့တာပါဒါပေမဲ့နောက်ပိုင်းမှာတော့သူ့ရဲ့လက်ရာတွေတစားတစားလူတိများလာခဲ့ပြီးလန်ဒန်မြို့တော်ကပါမှာယူသူတွေရှိလာပါတယ်အလွယ်တကူပြည့်စည်ပျောက်ပြယ်မသွားနိုင်တဲ့ plus ကဘာပေါ်ကသမုတ်ကြာကြီးတွေထဲမှာဘလောက်ကြာကြာကလေးကဘလောက်တောင်များများရှိနေမလဲဆိုတာကတော့သူနာပြုဆီယာမအပလင်းရှာဖွေစုဆောင်ရရှိတဲ့ဆွန့်ပြစ်ပစ္စည်းတွေကိုကြည့်ုံနေတယ်သိနိုင်ပါတယ်
I found quite a few old finds on the beach a few months ago I found a plastic bottle fairy liquid bottle
ဟိုနေ့အတော်ကြာကပစ္စည်းတချို့ကိုတော့မှကမ်းခြေမှာကျွန်မရှာတွေ့ဘူးပါတယ်တိတ်မကြခင်လအနည်းငယ်တုန်းကလည်း fairy တစ်စိတ်ရေဘူးလေးတစ်ခုကျွန်မတွေ့ခဲ့တယ်အဲ့လေးဆိုရင်1980ဒီလိုနှစ်တွေလောက်ကဘူးလေးလို့ထင်ပါတယ် round tree smarty chocolate ဘူးဖုံလေးလည်းရှာတွေ့ဘူးတယ်အဲ့ဒါကလည်း1960 80လောက်တုန်းကပစ္စည်းတွေပါအခုထိအကောင့်တိုင်းရှိနေကြတော့မယ်ဒီမှာကြည့်လေပလတ်စတစ်အမိုက်တွေဟာနှစ်ပေါင်းရာနဲ့ချီတဲ့အထိပြက်ပြယ်မသွားနိုင်ပါဘူး။ဒီလိုအလွယ်တကူမပြက်စီးတဲ့ပလတ်စတစ်အမိုက်တွေပင်လယ်ထဲဆုံးပြင်းကျတဲ့အခါရေသရဝါတွေအများအပြားထိခိုက်ပျက်စီးကြရပါတယ်။ဒီအထဲမှာရှားပါပင်လယ်လက်ကြီးတွေလည်းပါပါတယ်။ပလတ်စတစ်တွေကိုမထိန်းချုပ်နိုင်တာကတချို့ရေသရဝါတွေကိုမျိုးတုံးတဲ့အထိအန္တရာယ်ဖြစ်နိုင်တဲ့ဆူရာကိုသဘာဝပတ်ဝန်းကျင်အရေးဆောင်ရွက်နေသူတွေကလည်းသတိပေးနေကြတာပါ။ဘရစ်တန်မြို့မှာရှိတဲ့ကမ္ဘာရှိအကျဆုံးအန္တဝါပြားတိုင်းSea Life Printer မှာစီမံကုတ်ကဲရေးမှုလုပ်နေတဲ့ Joe Williams ကတော့ plastic ဆွန့်ပစ်ပစ္စည်းတွေကြောင့်ပင်လယ်လေကြီးတွေရှင်သန်ရေးအန္တရာယ်ဖြစ်လာစေတယ်လို့ပြောပါတယ်
။ Turtles can be affected by plastic. They often view their food which they would normally eat jellyfish in the wild. A plastic bag for a turtle.
Plastic တွေကြောင့်လေတွေအန္တရာယ်ဖြစ်စေပါတယ်။လေတွေဟာသဘာဝအတိုင်းနေထိုင်သွားလာချိန်မှာ jelly ငါးလွေးတွေကိုစားကြပါတယ်။ဆွန့်ပစ် plastic အိတ်တွေက jelly ငါးနဲ့အတော်လေးတူကြပါတယ်။ဆိုတော့လိတ်တွေအတွက်ကပလတ်စတစ်တွေအိုးဒါငါတို့အစားပဲစားမယ်ဆိုတာမျိုးနဲ့စားကြတာပါပလတ်စတစ်တွေသူတို့ဥရဲရောက်တဲ့အခါမှာတော့အန္တရာယ်ဖြစ်ပြီးတေကြရပါတယ
်သမုတ်တရားတွေရောက်လာတဲ့ပလတ်စတစ်အစိတ်အပိုင်းအစာအနာနေ့စဉ်၈တန်းလောက်ရှိတယ်ဆိုတာကိုသိရင်လူတွေအားအသင့်ကောင်းတင်နိုင်ပါတယ်လို့လဲဝီလျံစ်ကပြောပါတယ်အခုနောက်ပိုင်းကာလတွေမှာအခြေအနေကပိုးပြီးတော့တောင်ဆိုးလာတယ်လို့သူကပြောပါတယ်
And I mean I've been doing beach cleans here for 7 odd years and it way worse
ဒီကပင်လယ်ကမ်းခြေတွေတန်ရှင်းနေစေဖို့ကျွန်တော်ကြိုးပမ်းလှုပ်ဆောင်နေတာ9နှစ်ရှိနေပါပြီဒီကာလတစ်လျှောက်လုံးမှာဒီနှစ်ကတော့အရင်နှစ်တွေကထက်အများကြီးပိုဆိုးလာပါတယ
်ပင်လယ်ရေဟာတစ်ချိန်လုံးစီးနေတယ်လို့ရေစီးကြောင်းတွေကလည်းပြောင်းလဲနေရကြောင်းပလတ်စတစ်အမိုက်တွေဟာလည်းဒီလိုရေစီးနေအတူရေနဲ့နမိတ်အကန့်အသတ်မရှိရွေလျားမျောပါနေကြတာပါဒါကြောင့်တနေရာတိုင်းမှာတန့်ရှင်းနေအောင်လုပ်နေုံနဲ့မလုံလောက်ပဲနေရာတိုင်းမှာအားလုံးကဝိုင်းဝန်းဆောင်ရွက်ကြဖို့လိုအပ်တယ်လို့ Williams ကပြောပါတယ
် It's quite hard to think that leaving a plastic bag on Brighton Beach could affect a loggerhead turtle in Greece but it most certainly
Brighton ကမ်းခြေမှာ plastic အိတ်တလုံးပြစ်ချထားခဲ့လိုက်တာက Greece နိုင်ငံမှာရှိတဲ့ရှားပါပင်လယ်လေးတွေကိုထိခိုက်စေလိမ့်မယ်လို့တွေးဖို့ကခက်ကောင်းခက်ပါလိမ့်မယ်ဒါပေမဲ့ဒါကတကယ်ကိုဖြစ်နေတာပါသမုတ်တရားရေစီးကြောင်းတွေရဲ့အပြောင်းအလဲရေရှားမျောပါဖို့လွယ်တဲ့သဘာဝတွေအရပလတ်စတစ်အမိုက်တွေဟာကမ္ဘာတဝန်းဘယ်နေရာကိုမဆိုရောက်သွားနိုင်ပါလေ
။ဒါကြောင့်လေသူနာပြုဆီယာမလေးအပလင်းကတော့သူ့ရဲ့အနုပညာပစ္စည်းတွေဖန်တီးဖို့အတွက်လိုအပ်တာပဲဖြစ်ဖြစ်မလိုအပ်တဲ့အရာပဲဖြစ်ဖြစ်ကမ်းခြေကိုရောက်လာတဲ့ပလတ်စတစ်အမိုက်မျိုးစုံကိုကောက်ယူဖယ်ရှားပေးပါရစေ။ဒီကနေ့ကမ္ဘာကြီးကြုံနေရတဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာပြဿနာတွေထဲမှာအကြီးအမားဆုံးပြဿနာကြီးနှစ်ခုကရာသီဥတုဖောက်ပြန်ပြောင်းလဲမှုနဲ့ပလတ်စတစ်ညင်ညမ်းမှုပြဿနာဖြစ်တဲ့ဆူရာကိုကျွမ်းကျင်ပညာရှင်တွေကထောက်ပြပြောဆိုထားကြပါတယ်။ကမ္ဘာကြီးပုံနှိမ်မှုဖြစ်စေတဲ့ဖန်လုံအိမ်ကျောင်းဝေထုတ်လုပ်မှုဖြစ်စေတဲ့အကြောင်းရင်းတွေထဲမှာပလတ်စတစ်ပစ္စည်းနဲ့အမိုက်တွေပါပါတယ်။ရာသီဥတုဖောက်ပြန်ပြောင်းလဲမှုဟန်တာရေးအစိုးရတွေနဲ့ဖွဲ့စည်းထားတဲ့
Intergovernmental Panel on Climate Change အဖွဲ့ကသုတေသီတွေရဲ့လေ့လာချက်အရဆိုရင်ပလတ်စတစ်ထုတ်ကုန်တွေနဲ့ပလတ်စတစ်ဆုပ်ပစ္စည်းတွေကြောင့်2019ခုနှစ်အတွင်းဖန်လုံအေးဓာတ်ငွေထုတ်လုပ်မှုပမာဏတန်ချိန်တန်150အထိရှိခဲ့ပြီးဒါကိုမထိန်းချုပ်နိုင်ဘူးဆိုရင်လာမယ့်2050ခုနှစ်ကျရင်ပလတ်စတစ်ကြောင့်ဖြစ်လာတဲ့ဖန်လုံအေးဓာတ်ငွေထုတ်လုပ်မှုဟာတန်ချိန် 1.8 ဘီလီယံအထိဖြစ်လာလိမ့်မယ်လို့သတိပေးထားပါတယ်။ကမ္ဘာကြီးပုံမှုပူနွေးလာတာနဲ့အမျှရာသီဥတုဖောက်ပြန်မှုတွေရဲ့ထံကိုလူသားတွေတိုးပြီးတော့ခံစားလာနေကြရတာပါ။ဒါကိုဟန့်တားဖို့မှာကမ္ဘာကြီးပူနွေးမှုကိုဖြစ်စေတဲ့ဖန်လုံအိမ်တန်းွေထုတ်လုပ်မှုကိုလျှော့ချဖို့ဆိုရမှာလေပလတ်စတစ်ပြဿနာကိုမဖြေရှင်းပဲခြံထားလို့မရနိုင်ပါဘူး။ကမ္ဘာကြီးပူနွေးမှုနဲ့ကမ္ဘာတဝန်းကျုံနေရတဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကိုစုပေါင်းကာကွယ်ဟန့်တားဖို့ဆိုရမှာတော့နိုင်ငံတွေအစိုးရတွေပူးပေါင်းဆောင်ရွက်မှုကအရေးကြီးတယ်လို့ထိရောက်တဲ့ပူးပေါင်းဆောင်ရွက်မှုတွေရှိလာအောင်လူတူဦးချင်းတယောက်ချင်းစီကလည်းခြာဝင်းသိစိတ်နဲ့ကိုတက်နိုင်တဲ့ဘက်ကနေပူးပေါင်းပါဝင်ဆောင်ရွက်ဖို့အရေးကြီးပါတယ်။ဗြိတိန်မျိုးကသူနာပြုဆီယာမအက်ပလင်းလိုတာဝန်သိနိုင်ငံသားတွေအများပြားလိုအပ်နေတဲ့စွာကိုတင်ပြရင်ဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာခွင့်ပြုပါရှင်။ကျမရှင်ပြပါရှင
်။ဘက်ကင်ဗျူတွေးရဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ်ခင်ဗျာ။အခုတခါတော့သုတဆုံလင်းအမေရိကန်တခွင်အစီအစဉ်လှည့်ရောက်လာပါပြီ။ကိုအောင်ကစီစဉ်တင်ပြထားပါတယ်။
ရည်ရွယ်ချက်ပေါက်ပြန်ပြောင်းလဲမှုကြောင့်ပင်လယ်ရေမျက်နှာပြင်မြင့်တက်လာပြီးပင်လယ်ကမ်းဆန်းတဲ့ကျွန်းတွေမှာနေထိုင်တဲ့သူတွေဟာတခြားနေရာတွေကိုရွှေ့ပြောင်းနေထိုင်ကြရပါတယ်။ဒါပေမဲ့လည်းတောင်ကယ်ရိုလိုင်းနားပြည်နယ်က African American Gullah Geechee မျိုးနွယ်စုတွေကတော့ဘလို့အခက်အခဲတွေကြုံရပါစေသူတို့မွေးရမိကမခွာဘူးလို့ပြောပါရယ်။ AP သတင်းကိုအခြေခံပြီးတော့တင်ပြပေးရမယ်။အမေရိကန်ရှေ့တောင်ဘက်ပြည်နယ်တွေဖြစ်တဲ့မြောက်နယ်တောင်ကယ်ရိုလိုင်းနာ၊ဂျော်ဂျီယာ၊ဖလော်ရီဒါ၊ကန်ယူရန်နဲ့ကျွန်းတွေမှာဂေါ်လာဂီချီမျိုးနွယ်စုတွေနေထိုင်ကြတာပါ။သူတို့ရဲ့ဘိုးဘေးတွေဟာအနောက်အာဖရိကကဖြစ်ပြီးကျွန်းပြူရောင်းချခံရပြီးတဲ့နောက်အမေရိကကိုရောက်လာကြပါတယ်။ဂေါ်လာဂီချီမျိုးနွယ်စုဟာတခြားအာဖရိကန်အမေရိကန်တွေထက်စာရင်ကိုယ်ဘာသာစကားနဲ့ယဉ်ကျေးမှုကိုပိုအလေးထားကြတဲ့မျိုးနွယ်စုလို့လည်းဆိုပါရယ်။ငါးဖန်သမားတဦးဖြစ်တဲ့ရစ်ကီရိုက်ကအခုလိုပြောပါရယ
်Our parents taught us, son, if you ever have to run anyway,
တကယ်လို့သားကိုအင်ကနေအဝေးကိုထွက်သွားရမယ်ဆိုရင်မသွားပါနဲ့။သွားရင်လည်းကိုအင်ကိုရအောင်ပြန်လာပါလို့ကလေးဘွားတို့ကမိဘတွေကပြောမှုပါတယ်။ဒီပြောစကားကိုအခုတည်းတည်းစိတ်ထဲမှာစွဲနေပြီးတော့ဒါကကိုနေရဒီကနေဘဲမှမသွားဘူးလို့ပဲစိတ်ထဲမှာရှိပါတယ်။ကဘာပတ်ပြီးပင်မဲ့လည်းကိုအင်ကိုမြေလိုမျိုးမမောစရာနေရာမရှိပါဘူး။
ဖွံ့ဖြိုးတဲ့နိုင်ငံကြီးတွေကထုတ်လွှတ်တဲ့ကာဗွန်ဒိုင်အောက်ဆိုက်တန်းငွေကြောင့်ကမ္ဘာကြီးပူနွေးလာရာကနေရေခဲတွေအေးပျော်ပြီးတော့ပင်လယ်ရေမျက်နှာပြင်မြင့်တက်လာပါတယ်။နောက်ဆက်တွဲအကျိုးဆက်အနေနဲ့ရာသီဥတုဖောက်ပြန်မှုကြောင့်ကမ်းခြေတစ်လျှောက်နေထိုင်ကြတဲ့ဂေါ်လာဂီချီမျိုးနွယ်စုတွေရှင်တန်ရက်တီယာဖြစ်တဲ့စိုက်ပျိုးရေးနဲ့ငါးဖမ်းလုပ်ငန်းတွေအပေါ်ဆိုးကျိုးတွေတက်ရောက်လာတာဟာချင်းောင်းရက်လုတ်တဲ့ Corey Elston က
Home is home. You know, you love where you live, you love where you grew up.
ကိုနေထိုင်ရာမွေးဖွားကြီးပင်ရာကိုအိမ်ကိုမြေကိုကိုချစ်ရပါမယ်။ဘုံတိုင်းတွေဘလို့ပဲတက်တိုက်ကမ်းခြေတွေတစားတစားပျောက်ကွယ်သွားရင်ပဲဖြစ်ဖြစ်ဘလောက်ပဲရာသီဥတုပူပြင်းပါစေဒါတွေဟာကိုဘွားရဲ့အစိတ်ပိုင်းဖြစ်တာကြောင့်ဒီကနေဘဲမှမသွားပါဘူး
။ဒါပေမဲ့ဆိုရကတော့တဘာဝဘေးကြောင့်အခုလိုအခက်ကြုံနေရသူတွေအတွက်ပြောင်းရွှေ့နေမှန်ကိန်းကို1989ခုနှစ်ကုန်ပိုင်းလောက်ကတည်းကစတင်ဆောင်ရွက်လာတာပါ။ဒီလိုပြောင်းရွှေ့နိုင်မှုအတွက်လက်ရှိရေမြုပ်နေတဲ့သူတို့နေထိုင်ရာနေရာတွေကိုအစိုးရကပြန်ဝယ်ပေးပါတယ်။ Illinois နဲ့ Wisconsin ပြည်နယ်တွေမှာဆိုရင်အခုလိုအစီအစဉ်စတင်တာနှစ်တော်ကြာပါပြီ။တောင်ကယ်ရိုလိုင်းနားပြည်နယ်ရေနေသရဝါနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းဆောက်ရှောက်ရေးဒါရိုက်တာ Albert George က
It has already happened in Louisiana.
Louisiana နေရာတချို့မှာပြောင်းရွှေ့ကိုတော်တော်လေးအခြေယူဆုံးခဲ့ကြရပါတယ်။တနေရာမှာဆိုရင်အားလုံးပြောင်းရွှေ့ခဲ့ပြီးပါပြီ
။ဂေါ်လာဂီချီမျိုးနွယ်စုတွေနေထိုင်တဲ့ဒေသမှာမုန်တိုင်းကြီးတွေလည်းဝင်ရောက်လို့ရှိပါတယ်။2016ခုနှစ်မှာ Matthew Hurricane မုန်တိုင်း2019မှာ Irma နဲ့2019မှာ Dorian မုန်တိုင်းကြီးတွေအပါဝင်မုန်တိုင်း9ခုထက်မနည်းဝင်ခဲ့တာပါ။ဒါပေမဲ့လည်းဒီမီနဲ့မခွဲကျင်သူတွေရှိနေသေးပါ။ဂေါ်လာဂီချီမျိုးနွယ်စုကောင်းဆောင်တဦးဖြစ်တဲ့ Queen Quake က
And we are rooted in this
ကျမတို့ကဒီနေ့မှာမြစ်တွေရှင်တန်နေတာဖြစ်တယ်လို့ကျွန်းတွေဟာကျမတို့ဘိုးဘွားတွေရဲ့ဝိညာဉ်တွေရှင်တန်ရပါကျမတို့ကမြစ်ကြောင်တစ်လျှောက်ရှင်တန်နေတဲ့တိပင်တွေလို့ပြောင်းလို့မဖြစ်ပါဘူး
မကြသေးခင်ကထုတ်ပြန်တဲ့ကမ္ဘာပံရဲ့အစီရင်ခံစာထဲမှာအခုချိန်ကနေ2050ခုနှစ်အတွင်းကမ္ဘာတစ်လောကလူပေါင်းတန်100လောက်ဟာပြောင်းရွှေ့နေထိုင်ရလိမ့်မယ်လို့ခန့်မှန်းထားပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာနဲ့မာရှယ်ကျွန်းအပါအဝင်ကမ္ဘာနိုင်ငံတချို့မှာတော့အခုလိုအခြေချပြောင်းရွှေ့ရေးစီမံကိန်းတွေစတင်နေပါပြီခင်ဗျာ။အမေရိကန်တနိုင်ငံလုံးငွေကြေးဖောင်းပွားမှုနဲ့ကုန်စည်နှုန်းတက်တဲ့ဒဏ်ငွေရင်ဆိုင်နေရတာပါ။အထူးသဖြင့်အားလည်းရဲ့ရာသီနီးကပ်လာတာနဲ့အမျှကုန်ပစ္စည်းပြက်လက်မှုအလုပ်သမားစားပါမှုစတာတွေလည်းကြုံနေရပါတယ်။ဒီလိုအခက်အခဲတွေကိုအမေရိကန်တွေဘယ်လိုဖြေရှင်းကြလဲ၊ဘယ်လိုတုံ့ပြန်ကြလဲဆိုတာနဲ့ပတ်သက်လို့ AFP သတင်းကိုအခြေခံပြီးတော့ပြောပြပေးရမယ်။ကယောဂါကာလအလွန်ကုန်စည်နှုန်းတက်တဲ့ဒဏ်ကိုဝယ်ယူသုံးဆွဲသူတွေအပါအဝင်ဈေးဆိုင်တွေလုပ်ငန်းရှင်တွေလည်းရင်ဆိုင်နေရတာပါ။အရင်ကုန်စည်နှုန်းတဲ့လက်ရှိမှာ20လောက်အထိတက်သွားတယ်လို့ဆိုပါရယ်။သမ္မတဂျိုးဘိုက်ဒန်နေထိုင်ခဲ့တဲ့အခြေစိုက်ရာဒယ်လာဝဲပြည်နယ်ဝယ်မင်တန်မြို့က GNE Pizza Site ပိုင်ရှင် GNE Esposito ကအစစအရာရာဈေးတက်ကုန်ကြောင်းအခုလိုပြောပါရယ
်။ You know almost everything like even boxes right now.
ဒီဘို့ဒဏ်ငွေဘို့ဂျုံအမဲသားအသားကြောင်စက်ကူဘူးအားလုံးပါကိုယ်လုံးကပီဇာဘူးခက်ကောင်းကောင်းဆိုရင်16ဒေါ်လာ18ဒေါ်လာလောက်ပဲပေးရတာပါအခုတိတ်အရေးသွေးမကောင်းတဲ့ဘူးတွေကိုဈေးနှစ်ဆပေးဝယ်ရပါတယ
်လုပ်ငန်းရှင်တွေဟာအရင်နှိမ့်ဆိုင်ထိုးရတဲ့ကုန်ကျစရိတ်များလာတာကြောင့်ပြန်ရောင်းချတဲ့အခါမှာလဲဈေးနှုန်းတင်ရောင်းချရပါတယ်ဒါပြင်အလုပ်သမားရှားပါးမှုကြောင့်လုပ်ငန်းမတွင်ကျတာကလည်းအခက်ပိုတွေ့စေတာပါတချို့ကတော့ဒီလိုအချိန်မှာအခုလိုစားတောက်ဆိုင်အယောင်ဆိုင်တွေကဝယ်မစားပဲပစ္စည်းပမာဏများများကိုပုံမှန်တစ်ခုချင်းဝယ်ယူတဲ့ဈေးနှုန်းနဲ့ရှော့ဝယ်လို့ရတဲ့ကုန်တဲ့ကြီးတွေမှာဈေးဝယ်ကြပါတယ်အမေရိကန်တွေရဲ့နေစဉ်လူနေမှုဘဝကိုတက်ရောက်စေတဲ့ဒီလိုအခြေအနေတွေဟာသမ္မတဂျိုးဘိုက်ဒန်အဆိုရရဲ့မူဝါဒနဲ့ကင်တွယ်ဆောင်ရွက်ပုံတွေအပေါ်လဲတရားတရားမှုရှိနေတာပါ Candice Gronsky က
I didn't vote for him but it wasn't
သူတို့မဲမပေးခဲ့ပါဘူးအဲ့ဒီချိန်တုန်းကတော့သူ့ကိုအခုလိုမျိုးမကြိုက်တာတော့လည်းမဟုတ်ပါဘူးအခုသူ့လုပ်ပုံကံပုံလေးကိုကြည့်ရတာတိတ်ပြီးဆက်မကြဘူးဖြစ်နေပါတယ
်ပုံစည်းတက်ပစ္စည်းရှားလာတာကြောင့်တချို့စားတောက်ဆိုင်တွေကစိုက်မာရောင်းတဲ့နာမည်ကြီးဟင်းလျာတချို့ကိုဆက်မရောင်းနိုင်တော့ပါဘူးဒါပေမဲ့လည်းသမ္မတရဲ့အခြေစိုက်ရပြည်နယ်ဖြစ်တာကြောင့်သူ့အပေါ်မေတ္တာမပြတ်ရှိကြပါတယ် Serena's Soul Food စားတောက်ဆိုင်ပိုင်ရှင် Serena Kelly က
My mom
ကဘိုင်ဒန်ကိုမဲပေးခဲ့ပါတယ်။သူအထက်လွှတ်တော်အမတ်ဘဝကကျမအမေကသူ့အိမ်ကိုသွားပြီးချက်ပြုတ်ပေးခဲ့ဘူးပါလေ။ဒလဝဲမှာတော့သူ့ကိုချစ်ကြပါတယ်
။အခုလိုကုန်စည်နှုန်းတွေတက်နေတာဟာကာယောဂါကာလအတွင်းလုပ်ငန်းတွေရပ်ဆိုင်းကုန်ပြီးဈေးကွက်အတွင်းပစ္စည်းရှားပါးမှုတွေကြောင့်ဖြစ်တယ်လို့ကြွမ်းကျင်သူတွေကသုံးသပ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတားဆီးဖို့လူတွေကိုယ့်အိမ်မှာကိုနေကြဖို့တယောက်နဲ့တယောက်ထပ်ခွာခွာနေဖို့စတဲ့စီမင်းတွေချမှတ်တာကြောင့်လုပ်ငန်းကွေအလုပ်သမားရှားပါးမှုတွေလည်းကြုံခဲ့ရတာပါ။ဇီဝရေးလည်းပတ်မှုအကောင်အောင်လုပ်ငန်းရှင်တွေကိုပံ့ပိုးခဲ့တဲ့ငွေကြေးတွေအလုပ်လက်မဲ့ထောက်ပံ့ခြင်းအပေါ်ထပ်ဆောင်ပေးခဲ့ရတာတွေငွေကြေးဖောင်းပွားမှုဖြစ်လာခဲ့တာတွေကလည်းဂျိုးဘိုက်ဒန်သမ္မတစတင်တာဝန်ယူတဲ့ဇန်နဝါရီလလောက်ကတည်းကအစပြုလာခဲ့တာပါ။ရင်းနှီးမြှုပ်နှံမှုဆိုင်ရာကြွမ်းကျင်သူဖီလ်ဂျွန်ဆန်က
အခုသူသွားနေတဲ့မူဝါဒကမှန်တယ်လို့ရေးပူရပြောလို့ရပြီနဲ့ငွေကြေးထောက်ပံ့နေတာတွေကိုတစ်သလုံးလုံနေလို့မရသလို6ရာခိုင်နှုန်းငွေကြေးဖောင်းပွားမှုကလည်းဒီအတိုင်းဆက်ဖြစ်နေလို့မရပါဘူး။ရှေ့ဆက်ဘာတွေဖြစ်မလဲတွေ့ရမှာပါ။
စားတောက်ဆိုင်တွေ၊ဓာတ်ဆီဆိုင်တွေကိုလိုအပ်တဲ့ကုန်စည်လိုက်လံပို့ဆောင်ပေးနေတဲ့ tracker မောင်းတွေဟာဆိုရင်လေစိတ်ကန်းကနေကုန်ပစ္စည်းတည်ယူဖို့နိုင်ရည်နဲ့ချီဆောင်ရတယ်လို့ဆိုပါရယ်။ကာယောဂါကာလကုန်ပစ္စည်းထုတ်လုပ်မှုကျဆင်းလာပြီးတဲ့နောက်ရုတ်တရက်ပြန်မြင့်မားလာချိန်မှာဒီလိုအခြေအနေတွေအတွက်အစင်းသေးဖြစ်မနေတာကြောင့်တင်မောဘော်ကကုန်တွေချဖို့ကြံ့ကြာနေတာပါ။ tracker မောင်းတွေတယောက်ဖြစ်တဲ့ Tony Nguyen က
I've been driving for the port for like almost 10 years.
ဒီစိတ်ကမ်းမှာကောင်းမောင်းလာတာ10နှစ်လောက်ရှိပါပြီ။ဒါပေမဲ့ဒီနှစ်ကအဆိုးဆုံးပါပဲ။ဒါမျိုးတစ်ခါမှမကြုံဘူးလို့သူကပြောသွားတာပါ။ Biden ဆိုရကတော့ဒီလိုကုန်စည်နှုန်းကြီးမြင့်မှုနဲ့ငွေကြေးဖောင်းပွားမှုကိုကုစားဖို့အစီအစဉ်တွေအပါအဝင် American ပြည်ထောင်စုတလွားကအခြေခံအဆောက်အုံတိုးတက်ဖွံ့ဖြိုးရေးအတွက်ဒေါ်လာ1 trillion တက်မိုးရှိတဲ့စီမံကိန်းကိုသမ္မတ Biden တင်းလာနေကလက်မှတ်ရေးထိုးခဲ့ပါတယ်ခင်ဗျ။
သုဒ္ဓဆောင်လင်းအမေရိကန်တခွင်အစီအစဉ်ပြီးသွားပြန်တော့သိပ္ပံနဲ့နည်းပညာကဏ္ဍထုတ်လင်းမှုအကျင့်ရောက်လာပါပြီ။ဒေါက်ခင်မျိုးသက်ကတင်ဆက်မှာဖြစ်ပါတယ်ဗျာ
။ကဘာကြီးပုံရအောင်ဘယ်သူကလုပ်တယ်ဆိုတာကိုစက်တင်ပြန်နိုင်ခဲ့တယ်လို့ယူပဗေဒဆိုင်ရာရှုပ်ထွေးတဲ့စနစ်တွေကိုအများနားလည်အောင်ကဘာရာသီဥတုနဲ့ကဘာကြီးပုံရမှုကိုကြိုတင်ခံမှန်းနိုင်အောင်လုပ်ပေးခဲ့ကြတယ်။
2021 ခုနှစ်အတွက်ရူပဗေဒနိုဘယ်ဆုရသိပ္ပံပညာရှင်၃ဦးရဲ့လှုပ်ဆောင်မှုတွေကို NASA သိပ္ပံပညာရှင်ဒေါက်တာပရိဒါတင်ကပြောပြပေးပါတော့
၎င်းနဲ့တက်ခုနှစ်မှာ Nobel ယူဘဗေဒစုပေးတဲ့ဟာ၃ဦးရတယ်၃ဦးရက၂ဦးကတော့ဒီကမ္ဘာယာတီဥရုနဲ့ပတ်သက်ပြီးတော့သူတို့ရဲ့တွက်ချက်မှုတွေသူတို့ရဲ့ဟော်ဂိန်းထုံးမှုတွေနဲ့ပတ်သက်တာကို Nobel Prize ကိုတဝက်ပေးပါဒီယာတီဥရုနဲ့ပတ်သက်ပြီးဒေါက်တာမာနာဘီဒီယာတီဥရုကမ္ဘာမိုးလေဝသကိုလေ့လာတဲ့ပါမောက္ခ Klaus Hasselmann တို့ရပါတယ်နောက်တစ်ဝက်ကတော့ယူဘဗေဒရဲ့တိတ်အရေးကြီးတဲ့အချက်တခုဖြစ်တဲ့ဘာသာရတခုရ statistical mechanics ဆိုခေါ်ပါတယ်အဲ့ဒါနဲ့ပတ်သက်တဲ့ဟာကိုအီတလီနိုင်ငံရောမမှာရှိတဲ့ပါမောက္ခဂျော်ဂျီယိုပရာစီဒေါက်တာပရာစီရတဲ့ဟာဒီအနုမြူလေးတွေ molecule လေးတွေတခုနဲ့တခုဘယ်လိုတက်ရောက်နေလဲသူတို့အားဘယ်လိုရှိတယ်လဲဒီ molecule အဆိုင်ခွဲလေးတွေက atom နေဖြစ်လာတယ်ဒီ molecule လေးကနေဒီ drug ဝတ္ထုတွေဖြစ်လာတယ်ပြီးနောက်ဆုံးပဲထည့်ရဆိုစัจ java လာကြီးဖွဲ့စည်းတဲ့အထီးကိုဒီလိုဖွဲ့စည်းတဲ့ပုံကဟို complex system လို့ခေါ်ရနော်ရှုပ်ထွေးစနစ်ပေါ့နော် complex system အဲ့ဒီဟာကိုတေချာလေ့လာတဲ့အခါကျတော့သူ့ရဲ့ underlying principle ပေါ့နော်သူ့မှာအခြေခံကြတဲ့အချက်လက်တွေကိုတေချာကြည့်လိုက်လို့ရှိရင် predict လုပ်လို့ရတယ် organ ထုတ်လို့ရတယ်ပေါ့နော်အဲအဲ့တော့ဒီစัจ java လာကြီးဖွဲ့စည်းပုံကနေပြီးတော့ atom ဖွဲ့စည်းပုံဒီအနုမြူလို့ဒီဖွဲ့စည်းပုံကအလွန်တရာမှရှုပ်ထွေးတဲ့စနစ်ကြီးကိုအခြေခံကြကြလေ့လာတာကိုသူစနစ်တကျထုတ်ပေးနိုင်တဲ့အတွက်သူတို့၃ယောက်စလုံးကိုဒီ Nobel ဆုပေးတာဖြစ်ပါတယ
်လူသားတွေအတွက်တိတ်ကိုအရေးပါတဲ့ယူပဗေဒဆိုင်ရာရှုပ်ထွေးတဲ့စနစ်တစ်ခုကကမ္ဘာယာတီဥတုဖြစ်ပါတယ်ကမ္ဘာလေထုထဲကာဗွန်ဒိုင်အောက်ဆိုက်တိုးလာတာဟာကမ္ဘာကြီးကိုပိုးပြီးပူနွေးလာစေတဲ့ဆိုတော့ကိုလက်တွေ့ပြသခဲ့တယ်လို့လက်ရှိသုံးနေတဲ့ဥရုယာတီဆိုင်ရာတက်ချက်တဲ့ပုံစံကိုထုတ်ခဲ့သူကPrinceton တက္ကသိုလ်ကမိုးလေဝသပညာရှင်ပမောက္ခမာနာဘီပ
ါဒီဒေါက်တာမာနာဘီဘာသွားတွေ့လဲဆိုတော့ကဘာပေါ်မှာရှိတဲ့ယာတိဥဒုကိုပြောင်းလဲစေတဲ့အချက်တွေထဲမှာလေဖြည့်အားဘလောက်ရှိလဲလေဘယ်ကတိုက်နေတယ်လဲဝင်ရိုးစွန်းမှာဘယ်အချိန်မှာအေးတယ်လဲမိုးရွာတဲ့ဟာအပူချိန်လေဖြည့်အားလေတိုက်တဲ့နှုံးကတဏှာယူဘလောက်နဲ့တိုက်တယ်လဲဘယ်ဘက်ကိုလဲပြီးတော့တိုက်နေလဲမြောက်ကူလားတောင်ကူလားအဲ့ဒါတွေအကုန်လုံးထည့်တွေ့ရတယ်အဲ့ဒီ factor တွေကိုအကုန်လုံးအဲ့ဒီအချက်လက်တွေထွက်ပြီးတဲ့အခါကျတော့ तू ကပုံစံလေးတစ်ခုပေါ်ယူရယ်စွမ်းအင်ကအမြဲတမ်းတသမတ်တည်းရှိနေမယ်ဆိုတဲ့ဟာကို law of energy conservation ပေါ့နော်အဲ့ယူဘတွေရဲ့ခြေကအကျဆုံးနေရာမှာ तू ယူပြီးတော့မှအဲ့ဒီဟာလေးကို equation ပေါ့နော်ညီမျှချင်းလေးနဲ့ तू ကဟောဂိန်းထုတ်ဖို့အတွက် तू စနစ်တစ်ခုကိုအခြားအရာ तू စတွက်တယ်တွေ့ရင်တွေ့ရင်လည်းအဓိကတရားခံကာဗွန်ဒိုင်အောက်ဆိုက်ဆက်သွားတွေ့ဒီ1960လောက်မှာပါမောက္ခမာနပီကကမ္ဘာယာတီဥရုပြောင်းလဲတဲ့ဟာရဲ့တရားခံကဘယ်သူလဲဘယ်သူကနေစပြီးအခြေခံတာလဲဆိုတဲ့ဟာကိုသူတေချာတွက်ချီတယ်တွက်ချီတဲ့အခါကျတော့သူတရားခံကိုသွားတွေ့တယ်ဟိုတဘာဝထုတ်တဲ့ကာဗွန်ဒိုင်အောက်ဆိုက်ပဲဖြစ်တယ်ဒီ anthropogenic လို့ခေါ်တယ်မနုဿလူသားတွေကနေပြီးတော့ဘေးထွက်ပစ္စည်းအနေနဲ့ထုတ်ပစ်တဲ့အဲ့ဒီကာဗွန်ဒိုင်အောက်ဆိုက်အနေပြီးတော့ကဘာကြီးကိုပူနွေးမှုကိုဖြစ်စေတယ်ဆိုတဲ့ဟာကိုသူတေချာတွက်ပြီးတော့ဟော်ဂိန်းထုတ်ခဲ့ပါတယ်။ရှင်းပြောလို့ရှိရင်အဓိကတရားခံရေကိုရင်ငွေပဲ။ဘိုးရွာပြီးကစားမှာတအားပူလို့ရှိရင်လူကနေရအထိုင်ကတိတ်ခဲ့ပါတယ်။အဲ့ဒါပါလဲဆိုလို့ရှိရင်လေတူထဲမှာရေကိုရင်ငွေအများများနေလို့ရေကိုရင်ငွေများတာနဲ့လူကပူရဟောလား။ပူတယ်ဘာကြောင့်လဲဆိုရေကိုငွေသည်အပူကိုထိန်းထားလို့ဒီရေကိုရေငွေကိုတော့ကျွန်တော်တို့သွားပြီးတော့ပြုတ်ပြအောင်လုပ်လို့မရအောင်ဒါသဘာဝအရဖြစ်တာရေကိုရေငွေကိုပန့်ဖို့နိုင်တဲ့အပူကိုစုပ်ပေးနိုင်တဲ့ဟာကာဗွန်ဒိုင်အောက်ဆိုက်တချင်ကကဘာကြီးကရေခဲခစ်မှာရောက်ခဲ့အဲ့ဒီရေခဲခစ်တုန်းကဘာကြောင့်အဲ့လောက်ကဘာကြီးကအေးသွားလဲဆိုတော့ကဘာပေါ်မှာရှိတဲ့ကာဗွန်ဒိုင်အောက်ဆိုက်ထုတ်နိုင်တဲ့ပမာဏအရှမ်းနည်းသွားတယ်အဲ့ဒီချိန်မှာကဘာကြီးကအေးကြသွား
ကဘာကြီးဟာရေခဲတဲ့ခစ်တွေနဲ့ပူနွေးတဲ့ခစ်တွေကိုတလဲစီကြုံခဲ့ရတာဖြစ်ပြီးလေထုထဲမှာကာဗွန်ဒိုင်အောက်ဆိုက်ပမာဏဟာဘယ်တော့မှ ppm 300ကိုမကျော်ခဲ့ပဲအခုနောက်ဆုံးရေခဲချက်အကုန်လွန်ခဲ့တဲ့နှစ်ပေါင်း 2000 လုံးကကာဗွန်ဒိုင်အောက်ဆိုက်ပမာဏ ppm 280ရှိခဲ့တာဖြစ်ပြီးဒီကနေ့ခင်မှာတော့ ppm က410လာကတ်နေပြီဖြစ်ပါတယ်အခုလိုကမ္ဘာကြီးကိုပူနွေးမှုဖြစ်စေတဲ့လေထုထဲကာဗွန်ဒိုင်အောက်ဆိုက်ပမာဏတိတ်များလာတာဟာ သဘာဝအလျောက်တမကပဲလူသားတွေရဲ့လှုပ်ဆောင်မှုကရတယ်ဆိုတော့ကိုတိတာစေတဲ့ခြေရလက်ရတွေကိုကောက်နိုင်တဲ့နည်းတွေကိုတော့ဂျာမနီနိုင်ငံဟမ်ဘတ်တက်ကတူက Klaus Hasselmann ကဖော်ထုတ်ခဲ့တာဖြစ်ပါတယ်
ပါဘောက Klaus Hasselmann ကမိုးလေဝသနဲ့ယာတီဥတုဘလို့ဆက်ဆက်နေလဲဆိုတဲ့ဟာကိုတွက်ပြတယ်မိုးလေဝသဆိုတာပါလဲဆိုရင် weather climate ဆိုတာအေးပိုင်းဆုံးအပူပိုင်းဆုံးတမပိုင်းဆုံးမန္တလေးရဲ့ယာတီဥတုနဲ့ရန်ကုန်နဲ့တနင်္သာရီနဲ့ချင်းတောင်နဲ့မတူဘူးအဲ့တော့ယာတီဥတုဆိုဒီယာတီဥတုကိုဘယ်ကဖန်တီးလိုက်လဲဆိုလို့ရှိရင်နေ့စဉ်ကျွန်တော်တို့တွေ့ကြုံနေရတဲ့မိုးလေဝသရဲ့အပြောင်းအလဲတွေကနေပြီးတော့မှယာတိဥတုကိုဖန်တီးပေးလိုက်တာယာတိဥတုပြောင်းလဲစေတာအဲ့ဒါကြောင့်ဟိုတစ်ချိန်ကအီဂျစ်နိုင်ငံလိုဟာမျိုး921 data မှာဆိုလို့ရှိရင်ယာတိဥတုတိတ်ကောင်းခဲ့တယ်ပိရမစ်တွေစောက်တဲ့အခါကျတော့တစ်ပင်တွေအကုန်လုံးခုံဒီတစ်တော့ပြုံသွားတယ်ဆိုပါဆိုအဲ့ဒါဒီတိုင်းနေတူတူဘဝလုံနေတဲ့ဟာနေပြီးတော့မှနေပေါင်းများစွာကြတဲ့အခါကျတော့ဗာလဲဆိုလို့ရှိရင်ယာတိဥတုရဲ့ပုံစံနော် climate pattern ပြောင်းသွားအဲ့ဒီပြောင်းသွားတဲ့ပုံစံဘယ်လိုပြောင်းတယ်လဲဆိုတဲ့ဟာကိုအဲ့ပါမောက္ခ Klaus Hasselmann ကတွက်ပြတဲ့အတွက်ဒီနေ့မှာသူတို့နှစ်ဦးကထိုက်ထိုက်တန်တန်ယူပဗေဒ Nobel ဆုကိုရတာပါ
သူတို့နှစ်ဦးနဲ့တူယူပဗေဒ Nobel ဆုကိုပူးတွဲရခဲ့တဲ့ရောမတက္ကသိုလ်ကပါမောက္ခ Parisi ရဲ့တွေ့ရှိချက်တွေဟာယူပဗေဒနယ်ပယ်အတွက်တမကတခြားသိပ္ပံပညာရပ်တွေအတွက်ပါနားလည်မှုတွေတိုးလာစေတယ်လို့ Nobel ဆုကော်မတီဥက္ကဋ္ဌကပြောကြားခဲ့တယ်ဆိုတာတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာခန္ဓာကိုဒီမှာပဲရနာလည်ပါရှင်နောက်တစ်ပတ်မှာတန်းတူဆုံပါအောင
်ဒေါခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဉာဏ်ပညာခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာဒီလိုရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းညင်တယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပဲပြောပြပေးမှာပါ။
အာဖဂန်နစ္စတန်နိုင်ငံမှာစီးပွားရေးနဲ့လူသားချင်းစာနာမှုဆိုင်ရာအချက်အလက်တွေရင်ဆိုင်ရတဲ့အခြေအနေနဲ့ပတ်သက်ပြီးအမေရိကန်လွှတ်တော်ကိုတာလီဘန်တွေစာရေးသားပန်ကြားရမှာအချက်အလက်တွေကိုလိုရာဆွဲဖော်ပြထားတယ်လို့အမေရိကန်ကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေဩဂုတ်လလည်းတကြော့ပြန်အာဏာရခဲ့ပြီးတဲ့နောက်အာဖဂန်ရဲ့ပြည်ပအရန်ငွေဒေါ်လာ9ဘီလီယံခွဲကိုအမေရိကန်ထိန်းချုပ်ထားတာကိုဖယ်ရှားပြီးစီးပွားရေးတံခတ်မှုတွေအဆုံးသတ်ဖို့အတွက်လွှတ်တော်အမတ်တွေကိုတာလီဘန်တွေကဗိုလ်တပ်ဖူးနေမှာအိတ်ခွန်ပေးစာပေးခဲ့တာပါ။အာဖဂန်ဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်သောမတ်စ်ဝက်စ်ကတော့တကယ်လို့တာလီဘန်တွေကအမေရိကန်ထောက်ခံပံ့ပိုးတဲ့အရင်အာဖဂန်စစ်အာဏာညှိနှိုင်းမှုမလုပ်ဘဲစစ်တပ်အာဏာသုံးအုပ်ချုပ်မယ်ဆိုရင်လူသားစာနာမှုမဟုတ်တဲ့နိုင်ငံရေးချာအကူအညီတွေကိုရပ်ပြန်မှာဖြစ်ကြောင်းအမျိုးသမီးတွေမိန်းကလေးတွေလူနည်းစုရပ်ပိုင်ခွင့်လေးစားဖို့အဖွဲ့အားလုံးပါဝင်တဲ့အစိုးရတက်ဖွဲ့စည်းဖို့အကြမ်းဖက်ဝါဒတိုက်ဖြတ်မှုတွေလောက်မှတရားဝင်အသိမှတ်ပြုတာပံ့ပိုးတာတွေလုပ်ပေးမယ်လို့ပြောပါတယ်။အမေရိကန်နဲ့တရုတ်ကြားစီးရဲတင်းမာမှုတွေရော့ကျသွားစေဖို့အတွက်ဆွေးနွေးနေတာတွေဟာအစပြုအဆင့်မှသာရှိနေသေးပြီးတရုတ်နိုင်ငံဘက်ကနေအလေးနဲ့ဘလောက်ထားတယ်ဆိုတဲ့ပုံမှာစမ်းသပ်မှုတစ်ခုဖြစ်လိမ့်မယ်လို့ Indo Pacific Data ဆိုင်ရာအမေရိကန်မျိုးသားလုံခြုံရေးကောင်စီညှိနှိုင်းရေးအရာရှိ Kurt Campbell ကတောက်ကြနေမှာပြောပါတယ်။အတင်းဆောင်ဖြစ်မှခံနေတဲ့နျူကလ িয়ার လက်နက်ရေးစိုက်ဘာအင်တာနက်နဲ့အာကာသရေးကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့ရည်ရွယ်ထားတာဖြစ်ပါတယ်။ပိုလန်နဲ့ဘယ်လာရုစ်နှစ်နိုင်ငံကြားနယ်စပ်ဒေသအခြေအနေဟာအထူးစိုးရိမ်စရာဖြစ်နေတယ်လို့ဒေသရင်းနေတိုးမဟာမိတ်နိုင်ငံတွေအတွက်အဖွဲ့ကြီးကလည်းအကူအညီပေးဖို့အတွက်အသင့်ရှိနေတယ်လို့နေတိုးအတွင်းရေးမှူးချုပ်ရန်စတိုတန်ဘတ်ကတောက်ကြနေမှာပြောကြားလိုက်ပါတယ်။ဖိုင်ဇာနဲ့မော်ဒါနာကိုဗစ်ကာဝယ်ဆေးတွေကိုအမေရိကန်လူကြီးလူရဲ့အားလုံးအားဖြည့်ထိုးနှံမှုအမေရိကန် FDA ကတောက်ချနေမှာအရေးပေါ်အသုံးပြုခွင့်ချထားပေးလိုက်ပါပြီ
။ကျေးဇူးပါခင်ဗျာ။တရင်ချင်းညို့ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။စနေနေ့ဒီကနေ့မနေ့ခင်းအတွက်စီစဉ်ထုတ်လုပ်ရမှုကကိုရဲမွန်ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Peter Handley နဲ့ Nick Ivanov တို့ဖြစ်ကြပါတယ်။စနေနေ့မနေ့အတွက် VO ရဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ3249နဲ့ VO ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့တိုက်ရိုက်ထုတ်လွှင့်ခဲ့တာပါတော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.